Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VU American တန်ရဲ့2019ခုနှစ်စက်တင်ဘာ17ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်လေးကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီကနေ့ညပိုင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုနားလောက်နေကျွန်တော်ကြော်သိပြပြမှာပါဂျွန်ဘိုလ်တန်ကိုသမ္မတ်ထရမ့်ကထုတ်ပစ်လိုက်တဲ့ပေါ်အီရန်ကတော့အကောင်းမြင်ပါတယ်အမေရိကန်မှာ 9/11 တိုက်ခိုက်ခံရမှုနှစ်ပတ်လည်အထိမ်းအမှတ်ဤပြည်မှာလုတ်တဲ့အောက်မိပွဲအခမ်းအနားနဲ့ပန်ဒဂွန်မှာလုတ်တဲ့အခမ်းအနားတွေကိုဒမနာထရမ့်တက်ပါတယ်။တရုတ်ကအခွန်တိုးချထားတဲ့အမေရိကန်ကုမ္ပဏီတွေကတချို့ကိုကင်းလွတ်ခွင့်ပေးလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှနားဆင်ရမယ့်သတင်းလွှာတွေမှာတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတဲ့အပေါ်မှာ
အဲ့ဒီကောင်တွေကြည့်ရတော့ရသားပြည်သူတုံးဟုတ်ကြီးခိုက်တန်းရရတဲ့ဇာတ်ရည်ဖန်စီကလူတော့လူတော့ပြောကြတယ်လက်ဖက
်ကြောက်တော့မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဥအောင်တန်းစိန်ပြောသွားတာပါအပြေဆုံးကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ဒီသတင်းနဲ့အတူအမေရိကန်နိုင်ငံရဲ့အကြမ်းဖက်သမားစောင့်ကြည့်မှုစီးရင်တဲ့နိုင်ငံသားအခွင့်အရေးနေပြည်တော်ဗစ်တိုးရီးယားအမှုဒီကနေ့စစ်ဆေးတဲ့နောက်ဆုံးအခြေအနေမြန်မာနိုင်ငံကရက်ဘီဘောလုံးအသင်းစတဲ့သတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်သတင်းပတ်စင်ကဏ္ဍတွေမှာတော့လူမှုနဲ့ကျန်းမာရေးကဏ္ဍမြန်မာအရေးသုံးသပ်ချက်တို့အပြင်တပတ်တွင်းအားကစားသတင်းလွှာတွေကိုလည်းတင်ဆက်ပေးသွားပါမယ်။ဒီလိုအစီအစဉ်တွေမတိုင်ခင်မှာအခုအရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြပေးပါရှင်
။အမေရိကန်မျိုးသားလူညွန်ရေးဆိုင်ရာချန်ပီပုဂ္ဂိုလ်ဂျွန်ဘိုလ်တန်ယာရုကထွက်သွားတာကြောင့်သမ္မတဒေါ်နယ်ထရမ့်အစိုးရအနေနဲ့အီရန်နဲ့ဆက်ဆံတဲ့နေရာမှာဘက်လိုက်မှုပိုကင်းတဲ့အနေအထားနဲ့ဆက်ဆံလာနိုင်စီမယ်လို့အီရန်အစိုးရပြောခွင့်ရသူကပြောပါတယ်။ဘိုဒန်ဟာအမေရိကန်ရဲ့ရန်လိုတဲ့မူဝါဒတည်ဥလက္ခဏာတစ်ခုဖြစ်ပြီးအီရန်ပေါ်မလုံမုံထားရှိသူတူဖြစ်တယ်လို့ပြောခွင့်ရအာလီရော်ဘတ်ကြီးကပြောပါတယ်။ဂျွန်ဘိုဒန်ကိုအမေရိကန်နဲ့အီရန်ကြားတင်းမောင်းမှုတွေကိုဖြေရှင်းရေးတွဲဆုံဆွေးနွေးတာကိုဆန့်ကျင်သူတူအဖြစ်အီရန်နိုင်ငံခြားရေးဝန်ကြီးဂျာဗတ်ဇာရီဖ်အပါအဝင်တာဝန်ရှိသူတွေကအကြိမ်ကြိမ်ထောက်ပြထားကြပါတယ်။မစ္စတာဘိုဒန်ကိုသမ္မတထရမ့်ကထုတ်ပြလိုက်ပြီးမြန်မာရန်နိုင်ငံခြားရေးမူဝါဒမှာအပြောင်းလဲရှိမှာမဟုတ်ဘူးလို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကအင်္ဂါနေ့မှာပြောပါတယ်။မစ္စတာဘိုလ်တန်ရဲ့တာဝန်ထမ်းရမှုတွေကျေးဇူးတင်ကြောင်းသမ္မတထရမ့်ကပြောပြီးအစားထိုးမဲ့သူကိုနောက်သတင်းပတ်မှာကြေညာမယ်လို့ပြောပါတယ်။လက်ရှိမှာဘိုလ်တန်ရဲ့လက်ထောက်ချယ်လီကပ်ပါမန်ကအမျိုးသားလူမျိုးရေးဆိုင်ရာယာယီအကြံပေးပုဂ္ဂိုလ်အဖြစ်တာဝန်ယူထားပါတယ်။
မြောက်ကယ်ရိုလိုင်းနာပြည်နယ်အောက်လွှတ်တော်အမတ်လစ်လတ်နေရအတွက်အထူးရွေးကောက်ပွဲမှာ Republican Party က Dan Bishop ကဒီမိုကရက် Party ကDan McCready ကို300ခိုင်နှုန်းလောက်ပဲမဲကွာပြီးတော့ကပ်အနိုင်ရသွားပါတယ်။ရှင်းနှစ်ထဲနိုင်ငံတော်ဝန်ချင်းပါမယ်ထူးထူးရွေးကောက်ပွဲတွေမတိုင်ခင်နိုင်ငံရေးပါတီကြီးတွေရဲ့အလားအလာကိုကြိုတင်ခန့်မှန်းရမှာအရေးပါတဲ့ဒီအထူးရွေးကောက်ပွဲကိုအများကစိတ်ဝင်စားစောင့်ကြည့်နေတာပါ။ဒီရွေးကောက်ပွဲမှာ Republican Party အနေနဲ့ရဖို့အတွက်သမ္မတ Trump နဲ့သူသမ္မတ Mike Pence တို့ကိုယ်တိုင်ရွေးကောက်ပွဲအကြိုနေ့ကမြောက်ကယ်ရိုလိုင်းနာပြည်နယ်ကိုသွားရောက်ပြီးတော့ Bishop အတွက်မဲဆွဲပေးခဲ့ကြတာပါ။အင်္ဂါနေ့ကအနိုင်ရလိုက်တဲ့အတွက်လဲ Republican တွေအားလုံးအတွက်ခုံယူကြောင်းနဲ့အထင်ကရအောင်ပွဲခံတဲ့နေ့တစ်နေ့ပါပဲလို့သမ္မတ Trump ကပြောဆိုခဲ့ပါတယ်အခုအထူးရွေးကောက်ပွဲမှာအရင်းနှိမ်သွားတဲ့ Democrat Party က McCready ကတော့ပြီးခဲ့တဲ့2018အစိုးရတက်တမ်းဝဲရွေးကောက်ပွဲတုန်းကလည်း Republican Party က Mark Harris နဲ့ရှင်ပြိုင်ခဲ့တဲ့သူပါဒါပေမဲ့အဲ့ဒီအချိန်ကကြိုတင်မဲပေးမှုတွေမှာမတမာမှုတွေရှိခဲ့ပြီးတော့ Harris ကိုအသာစီးရအောင်လုပ်ပေးခဲ့တယ်လို့ဆိုပြီးပြည်내ရွေးကောက်ပွဲတာဝန်ရှိသူတွေကမဲရလာတွေကိုပယ်ဖျက်ပြီးတော့အထူးရွေးကောက်ပွဲကျင်းပဖို့ညွှန်ကြားခဲ့တာပါ2018ရွေးကောက်ပွဲမှာတော့အောက်လွှတ်တော်အမတ်တွေနဲ့အများစုကိုဒီမိုကရက်တစ်အနိုင်ရခဲ့ပါတယ်။လာမယ့်2020သမ္မတရွေးကောက်ပွဲနဲ့အထွေထွေရွေးကောက်ပွဲတွေမှာတော့အောက်လွှတ်တော်တစ်ခုလုံးနဲ့အထက်လွှတ်တော်ရဲ့သုံးပုံတစ်ပုံအတွက်ပြည်သူတွေထပ်ပြီးတော့မဲပေးရွေးချယ်ကြအောင်မှာဖြစ်ပါတယ်
။ဒီကနေ့ဟာ2001ခုနှစ်စက်တင်ဘာလ17ရက်နေ့ကအမေရိကန်ပြည်ထောင်စုနယူးယောက်ဗာဂျီးနီးယားနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာအကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုကြောင့်လူပေါင်း3000နီးပါးသေဆုံးခဲ့ရတဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတကတော်မီလာနီယာထရမ့်တို့ဟာဒီကနေ့မနေ့7:46မိနစ်ကသမရအင်ပြူတော်မှာလုတ်တဲ့ဝန်ထဲချင်းအထိမ်းအမှတ်ခိတငိမ့်သက်ချင်းအခမ်းအနားကိုတက်ရောက်ပါတယ်။အဲ့ဒီအချိန်ဟာနယူးယောက်မြို့ WTO ကမ္ဘာကုန်သွယ်ရေးညီနောင်အဆောက်အဦးကိုပြန်ပေးဆွဲထားတဲ့ပထမလေယာဉ်တစ်စင်းနဲ့ဝန်တိုက်ခဲ့တဲ့အချိန်မှာအဲ့ဒီနောက်အယ်ဂိုင်ဒါချက်ဖက်ဝါဒီတွေကပြန်ပေးဆွဲထားတဲ့လေယာဉ်နဲ့ပဲပန်ဒဂွန်စစ်ဌာနချုပ်အဆောက်အဦးပေါ်ထိုးချတိုက်ခိုက်တာကြောင့်ဒေသုံသွားရသူတွေအတွက်အထိမ်းအမှတ်ပြုကျင်းပတဲ့အခမ်းအနားမှာသမရထရမ့်မင်းကွန်းပြောပါတယ်။အထိမ်းအမှတ်ပွဲမတိုင်ခင်ဒီကနေ့အစောပိုင်းတုန်းကတော့အမေရိကန်အလံတစ်ခုကိုပန်ဒဂွန်စစ်ဌာနချုပ်အဆောက်အဦးပေါ်ကနေဒေါင်လိုက်ဖြန့်ချချိတ်ဆွဲထားပါတယ်။နယူးယောက်မြို့ကဂရောင်းဇီးရိုးမှာကျင်းပတဲ့အထိမ်းအမှတ်ပွဲမှာတော့ဒေသုံသွားသူတွေရဲ့နာမည်တစ်ခုချင်းစီကိုတက်ရောက်လာသူတွေကစပြီးတော့ခေါ်ဆိုကြေညာနေကြပါပြီ။အဲဂိုင်ဒါတွေကလေယာဉ်နဲ့စစ်နဲ့ဝန်တိုက်ခဲ့တဲ့ WTO ကမ္ဘာကုန်သွယ်ရေးညီနောင်အဆောက်အဦးရှိခဲ့မှုတဲ့ Ground Zero နေရာမှာတိုက်ခိုက်မှုကနေအသက်မတည်ကျန်ရင်းသူတွေနဲ့တည်ဆုံသွားသူတွေရဲ့မိသားစုဝင်တွေရာပေါင်းများစွာစုဝေးပြီးအောက်မေ့ဘွယ်အခမ်းအနားကျင်းပကြတာပါ
။ပ ဗြိတိရှ်ပါလီမန်ကိုဆိုင်းငံ့ချဖို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်လှုပ်ဆောင်တာဟာဥပဒေနဲ့မကိုက်ညီဘူးလို့စကော့တလန်တရားရုံးတစ်ခုကဆုံးဖြတ်လိုက်ပါတယ်။လွှတ်တော်ဆိုင်းငံ့ထားတာကိုရပ်ဖို့တရားသူကြီးတွေကအမိတ်မချပဲဒီကိစ္စကိုဗြိတိန်တရားရုံးချုပ်ကဆုံးရပြလို့အပ်တယ်လို့ပဲပြောပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ကိုဗြိတိန်အစိုးရကကန့်ကွက်ထားပြီးအယုံခံဝင်မယ်လို့ပြောပါတယ်။ပါလီမန်ကိုတရင်ငါးဘက်ကြားဆိုင်းငံ့ထားတာဟာအင်္ဂါနေ့မှာစတင်တာပါ။ဥရောပသမ္မဂ EU ကနေအောက်တိုဘာလ31ရက်နေ့မှာနှုတ်ထွက်ရတော့မယ်ပါလီမန်နောက်ထွက်တော့မယ့်အချိန်မှာပဲပါလီမန်ကိုဆိုင်းငံ့လိုက်တာဟာအာဏာသိမ်းတာဖြစ်တယ်လို့တိုက်ခန့်လွှတ်တော်အမတ်တွေကပြောပြီးအပြင်းထန်ကန့်ကွက်ထားကြပါတယ်။ခွဲထွက်ရေးဆိုင်ရာသဘောတူညီချက်ရသည်ဖြစ်စေမရသည်ဖြစ်စေ EU ကနေနှုတ်ထွက်မယ်လို့ဝန်ကြီးချုပ်ဂျွန်ဆန်ကအခိုင်အမာပြောထားပါတယ်။ပါလီမန်ကိုဆိုင်းငံ့ထားတဲ့ကာလပြီးဆုံးတဲ့အခါလွှတ်တော်အမတ်တွေအနေနဲ့ EU နဲ့တူရယူနိုင်မယ့်ခွဲထွက်ရေးဆိုင်ရာသဘောတူညီချက်အသစ်ကိုအတည်ပြုဖို့အချိန်အလုံးလောက်ရမယ်လို့လည်းဆိုပါတယ်။ဘလို့သဘောတူညီချက်မှရမလာဘူးဆိုရင်တော့သဘောတူညီချက်မဲ့နှုတ်ထွက်တာကြောင့်ဖြစ်လာနိုင်တဲ့အချက်အသေးတွေကိုရှောင်ရှားနိုင်ဖို့မျှော်လင့်ချက်နဲ့ရက်ထက်တိုးပရေး EU ကောင်ဆောင်တွေကိုတောင်းဆိုဖို့ဝန်ကြီးချုပ်ဂျွန်ဆန်ကို PR ပေးတဲ့အနေနဲ့ဥပဒေတရက်ကိုလွှတ်တော်အမတ်တွေကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအတည်ပြုခဲ့တာဖြစ်ပါတယ
်။ VOA American နဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနစ်တင်းတွေမှာတိုင်းဒိုမီတာ190 kHz 1905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီကနေ့ဗိုလ်ဒူးညဘက်သတင်းတွေကိုတိုက်ဆက်လက်ပြပြနေပါဗျ။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့ American နဲ့တရုတ်တို့ကြားကုန်သွယ်ကုန်တွေအပြန်အလှန်ချမှတ်တာကြောင့်ကုန်သွယ်ရေးစစ်ပွဲအရှိန်မြင့်နေချိန်မှာပဲ American ကုမ္ပဏီစီးတချို့ကိုတရုတ်ကကုန်သွယ်ကုန်ကင်းလွတ်ခွင့်ပြုလိုက်ပါတယ်။ကုန်သွယ်ကုန်ထပ်ချမယ့်အထက်မှာမပါတဲ့ကုမ္ပဏီစီးအမျိုးအစား16ခုစီးရင်ကိုတရုတ်ဗန္ဓာရေးဌာနကထုတ်ပြန်ပါတယ်။ဒီထဲမှာပဇွန်၊စက်မှုလုပ်ငန်းသုံးချောစီ၊ကင်ဆာရောဂါကုအဆင့်မြင့်7မော်တော်ယာဉ်သုံးချောစီနဲ့တခြားဓာတုပစ္စည်းမျိုးမျိုးတို့ပါဝင်ပါတယ်။စတေမာလာ18ရက်နေ့မှာကင်းလွတ်ခွင့်ပြုတာစတင်အသက်ဝင်မှာဖြစ်ပြီးတစ်နှစ်ကြာကင်းလွတ်ခွင့်ပေးထားမှာပါအမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ကုန်တွေအပြန်အလှန်ချမှတ်လာတာတစ်နှစ်ကျော်ရှိပါပြီတရုတ်အနေနဲ့ကုန်သွယ်ရေးအစိုးရအထောက်ပံ့ပေးမှုနဲ့ညာနာပစ္စည်းပိုင်းဆိုင်ရာလုပ်ကိုင်ပုံတွေကိုပြောင်းလဲဖို့သမ္မတဒေါ်နယ်ထရမ့်ကစတောင်းဆိုတာကနေဖြစ်လာတာပါတရုတ်နိုင်ငံထုတ်အာကစားကရိယာအာကစားအဝတ်အထည်ဂီတာဒူရီယာနဲ့ပရိဘောဂတွေအပါအဝင်ကုန်ပစ္စည်းတန်ဖိုးဒေါ်လာ112ဘီလီယံပေါ်ကုန်သွယ်ကုန်15ရာခိုင်နှုန်းတိုးချထားတာကစတေမာလာတရက်နေ့မှာစပြီးအသက်ဝင်ထားပြီးပါပြီ။တရုတ်ဘက်ကလည်းပြောင်းဖူးဝတ်သားစတင်ကြောင်းနဲ့စပိန်တရားတွေအပါအဝင်အမေရိကန်ကုန်ဒေါ်လာ85ဘီလီယံဘူးအပေါ်အခွန်ဆရာခိုင်နှုန်းအထိတိုးမြင့်ပြီးလက်တုံပြန်ချမှတ်ထားပါတယ
်။အမေရိကန်ဘဟုဘဏ်ကမိုက်မဲတဲ့လူတွေဟာတူတောင်းဆိုနေတဲ့အတိုင်းအတိုးနှုန်းကိုလျှော့မချတဲ့အတွက်အမေရိကန်ဟာစီးပွားရေးအခွင့်အလမ်းလက်လို့ဆုံးရှုံးနေရတယ်လို့သမ္မတဒိုနယ်ထရမ့်ကပြောပါတယ်။ဘဟုဘဏ်အစည်းအဝေးနောက်သတင်းပတ်မှာကျင်းပဖို့ရှိပြီးစံအတိုးနှုန်းကိုနောက်ထပ်တရမ25ရခိုင်နှုန်းလျှော့ချမယ်လို့ခန့်မှန်းထားကြတာပါပြည်ခဲ့တဲ့ဇူလိုင်လတုန်းကပဲဆယ်စုနှစ်အတွင်းပထမဆုံးကြိမ်ပြည်ဘဟုဘဏ်အတိုးနှုန်းကိုလျှော့ချထားပါတယ်အတိုးနှုန်းကို300ရခိုင်နှုန်းအထိလျှော့ချဖို့သမ္မတထရမ့်ကဘဟုဘဏ်ဥက္ကဋ္ဌဂျေရိုမင်ပါဝဲကိုထိအားဖိအားပေးနေတာပါလက်ရှိအတိုးနှုန်းက1ရခိုင်နှုန်းကနေ2တရမ1ရခိုင်နှုန်းရှိပါတယ်တခြားနိုင်ငံတွေလုံနေကြတဲ့အတိုင်းကျွန်တော်တို့ကိုလှုပ်ခွင့်မပေးတာကညံနေတဲ့ဂျေပေါ်ဝဲနဲ့ဘဟုဘဏ်တို့ပဲဖြစ်ပါတယ်မိုက်မဲတဲ့လူတွေကြောင့်ကျွန်တော်တို့ဟာတသက်မှာတကြိမ်သာရမယ့်အခွင့်အရေးကိုလက်လွတ်ဆုံးရှုံးနေပါတယ်လို့ 9/11 နှစ်ပတ်လည်နေ့ဖြစ်တဲ့ဒီကနေ့အစောကြီးမှာပဲ Twitter မှာ Trump ကအရေးပါတယ
်ဟောင်ကောင်ကျွန်းသားတွေကိုထောက်ခံဖို့နဲ့မျက်နှာလွှဲထားတာမျိုးမလုပ်ဖို့ထင်ရှားတဲ့ဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားသူဂျော့ရှော့ဝမ်ကဂျာမနီနိုင်ငံကိုတိုက်တွန်းလိုက်ပါတယ်ဇွန်လကလေးကဆိုရင်လူပေါင်း 1,300 ကျော်ဖမ်းခံထားရပြီးတဲ့နောက်ဟောင်ကောင်ကျွန်းဟာအာဏာရှင်ဒေသတစ်ခုဖြစ်လာမှာကိုဇန်နပြသူတွေစိုးရိမ်နေကြတာပါဟောင်ကောင်ရဲတပ်ဖွဲ့ကိုအတ္တိယုံနေနေရေးလက်နက်တွေရောင်းချတင်ပို့နေတာရဆိုင်ထားဖို့တရုတ်ဟောင်ကောင်တို့နဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေကိုဆိုင်းငံ့ထားဖို့ချက်ချင်းစဉ်းစားပါလို့ဘာလင်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုတွင်ဝမ်ကဂျာမနီကိုတောင်းဆိုသွားပါတယ်လူခွင့်ရေးကိစ္စကိုဆွေးနွေးပြောဆိုတာတွေမှာထည့်သွင်းဖို့နဲ့လူခွင့်ရေးဆိုင်ရာဥရောပစံနှုန်းတွေကိုမလိုက်နာသူတွေပေါ်ဒဏ်ခတ်ရယူမှုတွေချမှတ်ရေးစဉ်းစားဖို့ကိုလည်းဥရောပနိုင်ငံတစ်ခုဖြစ်တဲ့ဂျာမနီကိုဝမ်ကတောင်းဆိုပါတယ်ဟောင်ကောင်ဟာစီးရတဲ့ပွဲတင်မှာဘာလင်မျိုးတည်တစ်ခုလိုဖြစ်လာတယ်လို့သူကသတင်းတော့တွေကိုပြောပါတယ်လူခွင့်ရေးကိစ္စတွေအပါအဝင်တရုတ်နဲ့ဆက်ဆံဆွေးနွေးပြောဆိုဖို့ဂျာမနီအတွက်အရေးကြီးတယ်လို့ဝန်ကြီးချုပ်အင်္ဂလာမာကဲလ်ကအင်္ဂါနေ့မှာပြောပြီးတဲ့နောက်ဝမ်ကအခုလိုပြန်ကြားပြောဆိုတာပါဂျော့ရှော့ဝမ်ကိုဘာလင်မျိုးတော်လောက်ခွင့်ပြုတဲ့အတွက်တရုတ်ကဂျာမနီကိုအင်္ဂါနေ့မှာပြစ်တင်ဝေဖန်ပါတယ်
အိန္ဒိယနိုင်ငံနဲ့ဆက်ဆံရေးတွေထပ်ပြီးတော့တင်းမာလာတဲ့အတွက်အာဖဂန်မှာချထားတဲ့ပါကစ္စတန်တပ်ဖွဲ့ဝင်တချို့ကိုအိန္ဒိယနိုင်ငံနဲ့ဆက်ဆံနေတဲ့ Line of Control LOC နဲ့ဆက်မြင်အနေကိုပါကစ္စတန်ကပြောင်းရွှေ့ချထားလိုက်ပါတယ်။ဒီအခြေအနေတွေကြောင့်အာဖဂန်ပါကစ္စတန်နယ်စပ်တလျှောက်မှာနယ်စပ်ဖြတ်ကျော်လှုပ်ရှားကြတဲ့စစ်သွေးကြွတွေကိုထိန်းချုပ်ရင်အင်အားနှဲသွားစေတယ်လို့ပါကစ္စတန်စစ်ဖက်အစင်မြင့်တာဝန်ရှိသူတို့က VOA ကိုပြောပါရယ်။အိန္ဒိယနဲ့ဆက်ဆံရေးတင်းမာလာတိုင်းအကြမ်းဖက်သမားတွေစိတ်ဝင်လာနေတဲ့အာဖဂန်နစ္စတန်မှာချထားတဲ့တပ်ဖွဲ့ဝင်တွေကို200ပြောင်းရွှေ့ချထားနေရတယ်လို့လည်းနာမည်မဖော်လို့တဲ့အဲဒီရရှိကပြောပါရယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလကလည်းအိန္ဒိယပါကစ္စတန်နယ်စပ်တစ်ဖက်တစ်ချက်ကတပ်ဖွဲ့တွေကိုနုံနုံကြကြရှိနေကြတယ်လို့အဲဒီရရှိကပြောပါရယ်။အိန္ဒိယရောအုပ်ချုပ်မှုအောက်ရောက်ရှိနေတဲ့ကက်ရှမီးယားဒေသမှာဖေဖော်ဝါရီလကအကြမ်းဖက်တိုက်ခိုက်မှုကြောင့်အိန္ဒိယသက်သား40ထဲမှနေသေဆုံးခဲ့ပြီးတဲ့နောက်ပိုင်း LOC နယ်စပ်မြေမှာပါကစ္စတန်ကသူ့ရဲ့အရန်တပ်ဖွဲ့တွေကိုထပ်ပြီးတော့ဆီလွတ်ချထားခဲ့တာပါ။အဲဒီဖြစ်အပေါ်ပါကစ္စတန်ကိုအိန္ဒိယကအပြစ်တင်ခဲ့တယ်လို့နယ်စပ်တစ်ဖက်တစ်ချက်ကတပ်တွေကိုလည်းအသင့်ပြင်ထားစေပါရယ်။အခုလာမှာတင်မာမှုတွေထပ်တိုးလာပြီးတဲ့နောက်နယ်စပ်ဒေသကိုပါကစ္စတန်တပ်ဖွဲ့တွေထပ်ပြီးတော့ဆီလွတ်ထားပါရယ်။ပါကစ္စတန်စစ်တပ်ပြောခွင့်ရသူအရှိဖ်ဂါဖောကလည်းကက်ရှမီးယားဒေသဟာနိုင်ငံရဲ့အသက်သွေးကြောဖြစ်တဲ့အတွက်အစွမ်းကုန်ကာကွယ်သွားမယ်လို့ပြီးခဲ့တဲ့တပတ်ကလည်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါရယ်။
မြန်မာဘောလုံးသင်းရဲ့ကမ္ဘာအဆင့်သတ်မှတ်ချက်ဟာအာဆီယံနိုင်ငံတွေထဲမှာအများဆုံးကြဆင်းသွားမယ်အလားအလာရှိနေပါတယ်။ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ရဲ့ဇူလိုင်လ25ရက်နေ့ထုတ်ပြန်ချက်အရလက်ရှိအပြင်အဆင့်135မှာရှိနေတဲ့မြန်မာအသင်းဟာလာမယ့်ကြာသပတေးနေ့ FIFA ကအဆင့်သတ်မှတ်ချက်အသစ်တွေထုတ်ပြန်တဲ့အခါ17ဆင့်အထိကျပြီး146ကိုရောက်သွားမယ်လို့ခန့်မှန်းထားကြပါတယ်။မြန်မာအသင်းအဆင့်ကျသွားဖို့ဖြစ်ရတဲ့အဓိကအကြောင်းကတော့2022ခုနှစ်ကမ္ဘာဖလားခြေစစ်ပွဲအဖွင့်ပွဲစဉ်ဖြစ်မွန်ဂိုလီးယားအသင်းနဲ့ကန်တဲ့ပွဲမှာဘောလုံးဝါဒနာရှင်တွေအံအားသင့်သွားရတဲ့အထိတကူးကူးမရှိနဲ့ဆုံးခဲ့တာကြောင့်ပါဒီခြေစစ်ပွဲနောက်တစ်ပွဲဖြစ်အာရှထိပ်သီးဂျပန်အသင်းနဲ့ကန်တာမှာတော့နှကူးကူးမရှိနဲ့ဆုံးပါတယ်အာဆီယံအသင်းတွေထဲမှာအဆင့်ကျသွားပွဲရှိတဲ့နောက်တစ်သင်းကတော့ကမ္ဘာဖလားခြေစစ်ပွဲတွေမှာမလေးရှားကို3-2ထိုင်းကို3-6ပြန်နဲ့ရှုံးထားတဲ့အင်ဒိုနီးရှားအသင်းဖြစ်ပြီး6ဆင့်ကျသွားပွဲရှိပြီးတော့အဆင့်168မှာရောက်မယ်လို့ခန့်မှန်းထားပါတယ်အာဆီယံမှာဗီယက်နမ်ကအဆင့်99နဲ့ထိဆုံးမှရှိပြီးထိုင်းကတော့အဆင့်113နဲ့ဒုတိယလိုက်ပါတယ်ဖိလစ်ပိုင်က125စင်ကာပူက156မလေးရှားက158ကမ္ဘောဒီးယားက190အဆင့်တည်တည်ရှိထားကြပါတယ်ဒီအဆင့်တွေကိုကမ္ဘာဘောလုံးဖွဲ့ချုပ် FIFA ကသတ်မှတ်တာဖြစ်ပေမဲ့ဘောလုံးလေ့လာသူတွေကြားထဲမှာတော့ဒီအဆင့်တွေနဲ့ပတ်သက်လို့တန်တရားမြင်သဘောထားရှိသူတွေလည်းရှိကြပါတယ်ခင်ဗျာ
ပေါ်ဒူနှစ်ညပိုင်းနောက်ဆုံးရသတင်းတွေကိုကိုကြောကြောသိနေနန်းလောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုထုတ်လင်းပေးသွားပါမယ်2000ခုနှစ်စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုကြီးကျုံ့ခဲ့ရပြီးတဲ့နောက်မှာကမ္ဘာတဝန်းကအကြမ်းဖက်သမားဖြစ်တန်တရားရှိသူရဲ့နာမည်တွေကိုစီရင်မှတ်ပြီးတော့အမေရိကန်ပြည်ထောင်စုဘက်ကနိုင်ငံထဲဝင်မလာနိုင်အောင်တားဆီးတာစောင့်ကြည့်စစ်ဆေးတာတွေကိုလုပ်ခဲ့ပါတယ်ဒီလိုတန်တရားရှိသူတွေနဲ့ပတ်သက်တဲ့အခြေလက်တွေစောင့်ကြည့်တဲ့အစီအစဉ်ဟာအမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံနဲ့မကိုက်ညီဘူးဆိုပြီးတော့မကြာသေးခင်ကပဲဖက်ဒရယ်တရားသူကြီးတဦးကဆုံးဖြတ်ခဲ့ပါတယ်။ဇဘာရှားခန်ရဲ့သတင်းလွှာကိုကိုသိန်းထိုက်ဦးကပြောပြပေးပါရှင်
။အကြမ်းဖက်သမားအဖြစ်တန်တရားရှိသူတွေကိုမှတ်ထားတဲ့အမေရိကန်မိမေလုံခြုံရေးဌာနရဲ့စီးရင်ထဲမှာနိုင်ငံခြားသားတွေနဲ့အမေရိကန်နိုင်ငံသားတသန်းကျော်ပါဝင်ပါတယ်။ဒီစီးရင်ထဲမှာပါတဲ့သူတွေလေးမြန်စည်းကွင်ပိတ်ပင်တာမဟုတ်ပေမဲ့သူတို့ရဲ့ခီးသွွာလာခွင့်တွေကိုတော့ကန့်သတ်နိုင်ပါလေဒီစင်းထဲမှာအထက်ခံရတဲ့အမေရိကန်နိုင်ငံသားမွတ်စလင်23ယောက်ကအစိုးရကို2019ခုနှစ်မှာပဲတရားပြန်ဆွဲခဲ့ပါလေစင်းထဲမှာသူတို့နာမည်တွေထည့်ထားတာကိုပြန်ပြီးခုခံခြေပါခွင့်လုံလုံလောက်လောက်မရခဲ့ဘူးလို့ဆိုပါတယ်ဖက်ဒရယ်တရားရုံးတစ်ခုကတော့ဒီလိုစောင့်ကြည့်တာကဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးဒီလထဲမှာပဲဆုံးဖြတ်ခဲ့ပါလေတရားဆွဲဆိုသူတွေထဲမှာပါတဲ့Hassan Shelby ကအခုလိုပြောပါတယ
် For 15 years been harassed and targeted by the government even though I've done nothing wrong
ကျွန်တော်ဘာအမှားမှမလုပ်ပေမဲ့အစိုးရကပြစ်မှတ်ထားပြီးတရားအနှောက်အယှက်ပေးတာကို15နှစ်လုံးခံခဲ့ရပါတယ်ကျွန်တော်ကိုရာဇဝတ်သားတယောက်လိုတတ်မှတ်ပြီးဒုတိယရန်အဆင့်နိုင်ငံသားတယောက်လိုနှိမ်ချတမင်ခွဲခြားဆက်ဆံပြီးမတရားလုပ်တာခံခဲ့ရပါတယ
် Islamic ဆက်ဆံရေးနဲ့ American ပြည်သူလွတ်လပ်ခွင့်တမကဘာဝင်အစိုးရရဲ့စီးရင်နဲ့ပတ်သက်လို့ဝေဖန်သူတွေကတော့ဒီစင်းကရှင်းရှင်းလင်းလင်းတိတိကျကျမရှိတဲ့အပြင်ထိန်ချန်ရှိုးဝတ်တာနောက်လုံးဝမပါသင့်တဲ့သူတွေပါနေတာတွေရှိနေတယ်လို့ပြောပါတယ်။ဒါမှမဟုတ်စီးရင်နဲ့စောင့်ကြည့်တာကအမေရိကန်လုံခြုံရေးအတွက်အရေးကြီးတယ်ဆိုပြီးသတ်မှတ်တဲ့လွှတ်တော်အမတ်တချို့လည်းရှိနေပါသေးတယ်။ Republican ထက်လွှတ်တော်အမတ် Ted Cruz ကလည်းပြောပါတယ်။
We are facing a global war on terror. We are facing in particular radical Islamic terrorists who have murdered
ကမ္ဘာတဝန်းအကြမ်းဖက်မှုစတင်တဲ့စစ်ကိုကျွန်တော်တို့ဆင်နွှဲနေတာပါအထူးသဖြင့် American နေနဲ့ကျွန်တော်ရဲ့မဟာမိတ်တွေကိုတပ်ဖြတ်နေတဲ့အစွန်းရောက် Islamic အကြမ်းဖက်သမားတွေကိုတိုက်ခိုက်နေရတာပါ ကျွန်တော်တို့ရှင်းရှင်းလင်းလင်းမြင်ဖို့လိုသလိုအကြမ်းဖက်တိုက်ခိုက်တာတွေမလုပ်ခင်ကာကွယ်နိုင်အောင်စောင့်ကြည့်ရပါလိမ့်မယ
်ဖက်ဒရယ်တရားရုံးတရားသူဂျေအန်ထိုနီထရန်ဂါကတော့အမေရိကန်နိုင်ငံသားတွေကိုတန်တရားရှိသူတွေအဖြစ်စီးရင်သွင်းစောင့်ကြည့်တာကဖွဲ့စည်းပုံကနိုင်ငံသားတွေကိုပေးထားတဲ့ခွင့်ရပေါ်မှာချိုးဖောက်ရရောက်တယ်လို့ဆုံးဖြတ်ပါတယ်အစ္စလာမစ်စစ်ဆန်ရေးကောင်စီတရားရေးဆိုင်ရာဒါရိုက်တာလီနာမာစီကတော့စီးရင်ထဲမှာပါတဲ့သူတယောက်ကိုပါပြီးရင်ပြီးသက်ဖယ်လိုက်ဖို့ဆိုတာမဖြစ်နိုင်တယ်လို့နာမည်ကြမ်းကြမ်းလည်းမသိရဘူးလို့ဝေဖန်ပါတယ
် So having records expunged in the terror screening database
အခုတရားလိုအဖြစ်တရားဆွဲထားတဲ့သူတွေအပါအဝင်အကြမ်းဖက်သမားလို့စောင့်ကြည့်ရတဲ့စီးရင်မှာပါတဲ့သူတွေကိုစီးရင်ထဲကအပြည့်အစုံဖယ်ရှားဖို့လိုရဲဆိုရင်မဖြစ်မနေလုပ်ပေးဖို့လိုပါတယ
်ဖွဲ့စည်းပုံနဲ့မညီဘူးဆိုတဲ့ဖယ်ရယ်တရားသူကြီးရဲ့ဆုံးဖြတ်ချက်ကတရားဆွဲခံရသူတွေရောတရားလိုတွေဘက်ကပါဒီလိုစောင့်ကြည့်ဖို့စီးရင်သွင်းတဲ့အစီအစဉ်ဘယ်လိုပြောင်းလဲမလဲအဆိုပြုချက်တင်သွင်းရမယ်လို့ဆိုလိုတာပါတရားရုံးရဲ့အပြည့်အစုံဆုံးဖြတ်ချက်ကိုတော့ဒီလကုံလောက်မှချမယ်လို့ညွှန်လေးရန်ကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးပြောပြပေးသွားတာပါရှင် VOE ကအခုထုတ်လွှင့်ပေးနေတဲ့ Radio စီစဉ်တွေကို VOE ရဲ့ Internet ဆာမျက်နှာ burmese.voenews.com မှာနားဆင်နိုင်တယ်လို့ VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုစတိုက်ထုတ်လွှင့်ပေးသွားပါမယ်ရှိသတင်းပတ်ထဲမှာမြန်မာအစိုးရနဲ့ငြိမ်းချမ်းရေးအတွက်ဆွေးနွေးဖို့စီစဉ်နေတဲ့အချိန်မှာပဲရခိုင်လက်နက်ကိုင်ဖွဲ့ AA နဲ့မြန်မာစစ်တပ်အကြားရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေပါတယ်။ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းအရဲသားတွေကိုလမ်းပြအဖြစ်ခေါ်ယူတာတွေရှိခဲ့တယ်လို့လည်းဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တောင်ပွင်နဲ့ဓာဖြူရွာကြားဒီကနေ့မနေ့ပိုင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးတိုက်ပွဲတွင်လက်နက်ကြီးကြားရောက်လို့ရွာသားတွေထိခိုက်မှုရှိခဲ့တယ်လို့လမ်းပြဖြစ်ခေါ်ယူမှုတွေရှိခဲ့ကြောင်းဓာဖြူရွာသားတို့ကပြောပါတယ်
ကျွန်တော်တို့ဒီတောင်ပွင်နဲ့ဒက်စီကြောင်းမှာတို့ရှိတဲ့ပြည်တော်ကလက်နက်ကြီးတွေနဲ့မြန်မာငါးဆင်ကဖြစ်တာရွာတော့နေရာပေါ်ထိပါတယ်မြန်မာနေတဲ့မိန်းမတော်ကဒီမှာလူထဲကရှိတယ်လက်နက်ကြီးရှိတယ်ရဲကြမှာတော့မြန်မာမှာရှိတော့တယ်အခုသူတို့ကနိုင်ငံကနေယူတော့တယ်ဆေးလောက်ဆက်တော့တယ်သူတို့ကဖက်ကကျွန်တော်ယူအထက်ကိုတခြားတောင်းဆိုတဲ့ယူအရှိတယ်ဆေးယူအထက်ကိုခေါ်တော့တယ်ယူအတယ်မလဲကိုမှုကြီးနေအိန္ဒိယကတက်တယ်သူကြီးတွေပါတော့တယ်ဘာမှမသိဘူး
ကြောက်တော့မဲဆန္ဒနယ်ကပြည်နယ်လှုပ်တော်ကုစလေဦးအောင်တန်းစိန်ကတော့စိုက်ပွဲကြောက်ထိခိုက်မှုအခြေအနေနဲ့တမရဘက်ကနေလမ်းပြဖြစ်ဖမ်းဆီးခေါ်ဆောင်သွားတဲ့ယူအသားတွေပြန်လည်ရောက်ရှိရေးအတွက်ဆောင်ရွက်နေတယ်လို့ပြောပါတယ
်အဲ့တခြားဘုံတွေကြည့်တော့ရသားပြည်သူတုံးဟုတ်ထိခိုက်တယ်ရတယ်ကျွန်တော်လည်းဖန်စီကလူတော့လူတော့ပြောကြတယ်လက်ဖက်ကပြည်သူတွေကကျွန်တော်တို့ကိုတောင်းတလာတယ်ဆိုတော့ဒီဖက်ကသူတို့ကိုပြန်လည်ကြောက်တော့မျိုးရောင်းနိုင်ဖို့ကြိုးစားပြီးတော့ဆောင်ရွက်နေပါတော့ဗျာ
အနောက်ပိုင်းတိုင်းစေတနာကျုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့ကြောက်တော်မြို့နယ်တောင်ပွေနဲ့ဇားပြူရွာကြားစိုက်ပွဲဖြစ်ပွားခဲ့ကြောင်းအတိပြုပြောဆိုပြီးအချင်းတွေကိုမသိရှိသေးဘူးလို့ဆိုပါတယ
်ကျွန်တော်ကြောက်တော်ရဲ့မြောက်ဖန်သားလေးမှဖြစ်တာဆိုပြီးကြတော့ဘာမှတော့ဖြစ်တာတော့မရင်ဆိုင်စိတ်ဆုံးပြေတော့ပဲဖြစ်တာ
တိုက်ပွဲတွင်အရသာထိခိုက်မှုနဲ့လမ်းပြဖြစ်ခေါ်ယူသွားမှုအခြေအနေကိုမသိရှိသေးဘူးလို့ဆိုပါတယ်ဒီကနေ့မနက်မှာပူရီတောင်မြို့နယ်ခွဆုံမြောက်ဘက်မှာလည်းပြစ်ခတ်တိုက်ခိုက်တဲ့လက်နက်တံတွေကြားနေရကြောင်းဒေသခံရွာသူတို့ကပြောပါတယ်မနေ့ကလည်းကြောက်တော်မြို့နယ်ဘက်နဲ့မင်းပြမြို့နယ်ဘက်မှာတပ်မတော်စစ်ကြောင်းဖွဲ့ကို AA ဖွဲ့ကနေမိုင်းဖောက်ခွဲမှုပြုလုပ်ခဲ့တယ်လို့တပ်မတော်သတင်းမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းထွန်းကပြောပါတယ်
မနီကတော့ကျွန်တော်တောက်တော်ဖက်မှာရမူးမန်းဖောက်ခဲ့တာရှိတယ်။ပြင်းမှတီးရရအရှိတောက်တယ်ပြောတာ။ဟိုဘက်ကဒီဘက်တော့ထိခဲ့တာအများကြီးမရှိပါဘူး။နောက်ပြီးမင်းပြဘက်မှာလည်းရံပေါင်းတရားရဲ့တောင်ပဲမိသားလေးတောင်တော့မှလည်းရမူးမန်းတလုံးဖောက်ခဲ့ရတာရှိတယ်။အဲဒီမှာတော့ဒီနေ့ရက်စစ်တီချိုးတာအများကြီးမရှိဘူး။
ဒီပိုင်းမြန်မာစစ်တပ်နဲ့အေအေဖွဲ့တို့စိုက်ပွဲဖြစ်ပွားမှုအခြေအနေကိုသိရှိဖို့အေအေဘက်ကဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူး။ဒီခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေလျှော့ချလာတာမရှိသေးပဲပုံမူပြင်းထန်လာနေတာပါတိုက်ပွဲကြောင့်ဒေသုံထိခိုက်တန်ရန်ရတဲ့အရသားတွေကလည်းများပြားလာနေတယ်လို့စစ်ဘေးတန်းရှောင်နေရတဲ့အရေးအတွက်ဟာလည်း 9,000 ခန့်ရှိလာနေပြီဖြစ်ပါတယ်မြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ကရှေ့သတင်းပတ်တင်းလာနေကြရင်ရှမ်းပြည်နယ်ကျိုင်းတုံမြို့မှာငြိမ်းချမ်းရေးအတွက်တွဲဆုံဆွေးနွေးဖို့ရခိုင်လက်နက်ကင်ဖွဲ့ AA ပါဝင်မြောက်ပိုင်းမဟာမိတ်၄ဖွဲ့ကိုဖိတ်ခေါ်ထားပါတယ်တိုင်းတလနဲ့ကင်ဖွဲ့တွေဘက်ကတော့ကန့်လန့်ချက်နဲ့ပတ်သက်လို့ဖွဲ့ဝင်တွေကြားညှိနှိုင်းသွားရမှာဖြစ်ပြီးတမရဘက်ကကုစလေဆေလှုပ်ဖို့ကိုလည်းတောင်းဆိုထားကြပါတယ်ခင်ဗျာ
နိုင်ကွင်းသတင်းပေးပို့ထားတာပါအခုဆက်ပြီးတော့နေပြည်တော်ဗစ်တိုးရီးယားအမှုနောက်ဆုံးအခြေအနေအကြောင်းကိုတင်ဆက်ပေးကြပါမယ် ဗစ်တိုးရီးယားအမှုမှာအဓိကအရေးပါတဲ့တပ်သေးဖြစ်ကာယကံရှင်ဖြစ်တဲ့အသက်3နှစ်အရွယ်ကလေးငယ်ကိုနှိပ်ပြီးတော့ဒက္ခိဏခရိုင်တရားရုံးမှာဒီကနေ့စစ်ဆေးပါတယ်ဗစ်တိုးရီးယားလို့နာမည်ဝယ်ပေးထားတဲ့လိမ်မိုင်းဆိုင်ရာစုကားခံရသူကလေးငယ်ကသူ့အပေါ်ကျူးလွန်ခဲ့သူတွေကိုဓာတ်ပုံမှတ်တမ်းတွေကနေအတိအကျတက်သေးထွက်ဆိုခဲ့တယ်လို့တရီလူအကျိုးဆောင်ရှင်ကပြောပါတယ်ဒီကနေ့နေပြည်တော်ကဗစ်တိုးရီးယားအမှုစစ်ဆေးချက်အကြောင်းကိုကိုစီသူကပြောပြပေးပါမယ်ရှင်
ဗစ်တိုးရီးယားအမှု6ကြိမ်မြောက်ရုံးချိန်မှာအဓိကတက်သေးဖြစ်ထွက်ဆိုခဲ့သူကလေးငယ်ကသူ့ဘော်ကျူးလွန်သူတွေရဲ့ဓာတ်ပုံတွေကိုထုတ်ဖော်ပြသခဲ့တယ်လို့တရီလူအကျိုးဆောင်ရှင်နေဒေါ်ရွံ့နူအောင်ကတရားရုံးအထွက်မှာသတင်းတောက်တွေကိုပြောခဲ့တာပ
ါဒီ CCTV မှာ print ထုတ်ထားတယ်ဆိုကိုအောင်ကြီးထွက်သွားတဲ့ပုံနဲ့ပါတဲ့ပုံမျိုးပေါ့အဲ့ဒါလည်းပြပြီးတော့ကလေးလေးကိုမေးတယ်ပြီးရက်ကတမ်းမီးလေးကဒါမှမကြည့်ဘူးပေါ့သူပြောတယ်ဒီလိုမကြည့်ဘူးဆိုပြီးပြောတယ်ဒီကြံတဲ့တက်တီကန်ခန်းငယ်မှာပါတဲ့ခါလေးကိုပေါ့နော်အဲပုံမျိုးတော့တမ်းမီးလေးကိုပြပြီးတော့မေးတဲ့အခါမှာတမ်းမီးလေးကတက်တီကန်ငါငယ်မှာတင်းလုံးကလိုပဲသူ့ရဲ့ပြင်မှုကိုစိတ်တဲ့သူတွေကဘယ်သူတွေပါဆိုပြီးတော့ဆွဲထုတ်ပြတခုချင်းကိုအုံပြပြပြီးတော့အဲ့မှာပဲအဲမကျေနပ်ဘူးဆိုပြီးတော့အဲ့ဒီဓာတ်ပုံကို6ဒီနဲ့ပေါက်တယ်ပေါ့နော်အဲ့လိုမျိုးဟိုစပွဲပေါ်တင်ထားတဲ့ကြောက်ပုံကိုကလေးကချောင်းနဲ့နှမ်းပြီးတော့မှဒီလိုလို့ရအောင်ဆိုတော့မှယာရည်ယာရည်မအောင်ပေါ့နော်စိတ်ဆိုးရကွာဒီလိုလို့ရအောင်ဆိုတော့ချောက်တင်နေသူကထူအဲ့လိုမျိုးလုပ်လုပ်ရပေါ့နော
်ပြီးခဲ့တဲ့၄ကြိမ်မြောက်ရုံးချင်းတို့ကတန်တရားရှိသူတွေအပါအဝင်အမှုနဲ့ဆက်နွယ်နေသူတွေရဲ့ဓာတ်ပုံတွေကိုဖခင်ဖြစ်သူနဲ့ဦးလေးဖြစ်သူတို့ကတမီးကိုပြသပြီးတော့မေးမြန်းထားတဲ့ဗီဒီယိုမှတ်တမ်းတစ်ခုကိုလည်းတက်တီကန်ကငယ်အနေနဲ့တရားရုံးမှာတက်တီဖြစ်တင်သွင်းခဲ့တာပါတရားခွင်မတိုင်ခင်ပနာမမေကွန်းတွေနဲ့ညံစမ်းမေကွန်းတွေကိုလည်းခလိငကကောင်းကောင်းမွန်မွန်တက်တက်ကြွကြွနဲ့ဖြစ်ဆိုနိုင်ခဲ့တယ်လို့လည်းဒေါ်ရွံ့နူအောင်ကပြောပါတယ်။အဓိကသက်တည်ဖြစ်တဲ့ခလိငရဲ့ထွက်ဆိုချက်တွေကအမှုအတွက်အများကြီးအထောက်အကူဖြစ်လိမ့်မယ်လို့ယုံကြည်ကြောင်းနဲ့အားရကျေနပ်ကြောင်းဒေါ်ရွံ့နူအောင်ကပြောပါတယ်။ဗစ်တိုးရီးယားရဲ့ထွက်ဆိုချက်တွေဟာရခင်တုန်းကတင်သွင်းခဲ့တဲ့သက်တည်ခံတွေထက်ပိုမိုတိကျကြောင်းဒေါ်ရွံ့နူအောင်ကပြောပါတယ
်။ဆာမန်နင်းနူဟာသူ့ကိုသူ့ရဲ့ပင်မှုကိုရေဆေးပေးတယ်ဘယ်နေရာဆိုတာအဆက်လက်နဲ့ကလေးကတိုင်ပြနိုင်တယ်အမောက်တို့ကလေးကအញ្ញံကောင်းတယ
်
ကျွန်မတို့ကဒီနေရာမှာကလေးလေးကကိုကိုညီညီဆိုတဲ့အတုံးလုံးမတုံးဘူးကိုကိုအငယ်လို့ပြောတာကိုကိုအငယ်ဆိုတာမျိုးပြောတာပေါ့ကိုကိုအငယ်ကသူ့ရင်ဘတ်တွေထုတယ်ပေါ့နော်အဲ့လိုပြောကိုကိုအကြီးကတော့သူ့ရဲ့ပင်မှုကိုစိတ်တယ်ပေါ့အဲ့လိုမျိုးကလေးလေးက
ဒီကနေ့ယုံချင်းဟာအရင်နေ့ယုံချင်းတွင်နဲ့မတူဘဲနဲ့လိလာသူတွေသတင်းသမားတွေကိုဝင်ရောက်လိလာခွင့်မပေးခဲ့ပါဘူးတရားခွင်မှာဒီအမှုနဲ့သက်ဆိုင်သူအနှဲငယ်ပဲရှိပြီးတော့တရားသူကြီးကမေးခွန်းတွေကိုတခြားခန်းမှာရှိနေတဲ့ကလေးငယ်ကိုဗီဒီယိုရုပ်သံကနေတဆင့်တိုက်ရိုက်မေးမြန်းခဲ့တာပါ။တည်တံ့စီစဉ်ထားတဲ့အခန်းတစ်ခုထဲမှာတော့ဗစ်တိုးရီးယားလို့အမည်ဝက်ပေးထားတဲ့ကလေးငယ်နဲ့သူ့ရဲ့အတော်ဖြစ်သူတဦးကလေးငယ်ရဲ့မိန်းကလေးတငယ်ချင်းတစ်ယောက်နဲ့တရားသူကြီးရဲ့မေးခွန်းတွေကိုကလေးနားလည်အောင်ပြန်မေးပေးရတဲ့တရားရေးဝန်ထမ်းအမျိုးသမီးတဦးတို့ကိုတည်တံ့ထားရှိစစ်မေးခဲ့တာပါ။စစ်ဆေးခံရမယ့်အခန်းနေရာနဲ့ရင်းနှီးအောင်ကလေးနဲ့မိဘတွေကလေးငယ်ကိုထားရှိစစ်ဆေးမဲ့အခန်းကိုစက်တင်ဘာလ9ရက်နေ့ကလေးကကြိုတင်လာရောက်လေ့လာခဲ့ပါတယ်။တရားခွင်စစ်ဆေးချက်တွေအရဗစ်တိုးရီးယားအနေနဲ့တန်တရားတရားခံအောင်ကြီးနဲ့ပတ်သက်ပြီးတစုံတရာထွက်ဆိုခဲ့ခြင်းမရှိဘူးလို့အောင်ကြီးရဲ့အကျိုးဆောင်ရှေ့နေဦးခင်မောင်စောကပြောပါတယ
်။ဖြေတာတွေအကုန်လုံးကကျွန်တော်တရားခံကိုအောင်ကြီးရောက်တူမှာပဲ။နော်။သူသိတယ်ဘာမှမပါဘူး။ဟုတ်ကဲ့ပုံနေပြမိမိတာနော်
။ဟုတ်ကဲ့
ဗီဒီယိုဖိုင်တွေပြမိတာကောင်းကြီးကပါပဲညီစောတာတခုမှထွက်မသွားဘူးသို့တော့သူ့ထွက်သွားတဲ့ကိစ္စလေးတွေရှိတယ်ကိုနာမည်သူ့ကသူ့တတ်မိတော့ဘာထွက်သွားလဲရှိဘယ်သူကလုပ်တယ်နော်အစားရှိဖြစ်နော
်ပြီးခဲ့တဲ့မေလာတဲ့နေပြည်တော်မှာရှိတဲ့ Western Hill ပုဂ္ဂလိကမူဂျိုเจ้าမှာအနိုင်ကျင့်စော်ကားခံခဲ့ရတဲ့ဖြစ်ရဟာလူမှုကွန်ရက်တွေကတဆင့်အကြီးကျယ်ပြန့်နှံ့လာခဲ့ရတာကနေတနိုင်ငံလုံးကဒီမှုကိုစိတ်ဝင်စားစောင့်ကြည့်နေကြတာပါဗစ်တိုးရီးယားအမှုဟာအခုနှစ်ပိုင်းတွေအတွင်းနိုင်ငံတော်ဝန်ဖြစ်ပေါ်နေတဲ့ကလေးငယ်တွေအပေါ်လင်ပိုင်းဆိုင်ရာကျွလွန်မှုတက်ငယ်မရေမှုရော့ပါပပျောက်ရေးကျိုးပတ်မှုတွေအတွက်စံပြအမှုတစ်ခုဖြစ်လာလိမ့်မယ်လို့သုံးသပ်နေကြတာပါအမှုနဲ့ပတ်သက်လို့အဖြစ်မှန်ကိုစုံစမ်းဖော်ထုတ်ဖို့ညွှန်ကြားထားကြောင်းလဲသမ္မတရုံးတာဝန်ရှိသူကပြောဆိုထားပါတယ်ဗစ်တိုးရီးယားအမှု9ကြိမ်မြောက်ရုံးချင်းကိုတော့လာမယ့်စက်တင်ဘာလ24ရက်နေ့မှာမူဂျိုချောင်းဝန်ထမ်း2ဦးကိုတက္ကိနခရိုင်တရားရုံးမှာဆက်လက်စစ်ဆေးမှာဖြစ်ပါတယ်ခင်ဗျာ
နေပြည်တော်ဗစ်တိုးရီးယားအမှုနောက်ဆုံးအခြေအနေအကြောင်းကိုကိုစီသူကသတင်းပေးပို့ထားတာပါအခုဆက်ပြီးတော့မြန်မာနိုင်ငံကရက်ဘီဘောလုံးအသင်းအကြောင်းကိုနှာစင်ကြအောင်ပါစွန်ပလွန်သီးပုံစံဘောလုံးနဲ့ကစားရတဲ့ရက်ဘီအားကစားနည်းကိုကစားနေတဲ့ထူးထူးခြားခြားအသင်းတစ်ခုကိုရန်ကုန်မြို့စင်ချေဘုံအရက်မှာရှိတဲ့အရှိတကုံမှာတွေ့နိုင်ပါတယ်မြန်မာနိုင်ငံကနိုင်ငံတကာကျောင်းတွေမှာဆရာအဖြစ်အလုပ်လုပ်နေတဲ့နိုင်ငံသားတစ်ယောက်နဲ့မြန်မာကျောင်းဆရာတို့ တီထောင်ထားတဲ့ Little Dragon ဆိုတဲ့ Rugby အသင်းမှာမိန်းကလေးယောက်ျားလေးအယောက်40လောက်ရှိပါတယ်။ဒီကစားနည်းနဲ့တိတ်အကျွမ်းတဝင်မရှိတဲ့မြန်မာနိုင်ငံမှာဘလို့ရည်ရွယ်ချက်နဲ့ Rugby အသင်းကိုတီထောင်ထားတာလဲဆိုတော့ AFP သတင်းကိုအခြေခံပြီးတော့မဆုမြတ်မွန်ကပြောပြပေးပါမယ်ရှင်။
ရန်ကုန်မြို့အရှိတကုံကလေကွင်းတစ်ခုမှာမိန်းကလေးတွေရောယောက်ျားလေးတွေပါပါတဲ့ရက်ဘီအသင်းတစ်ခုရက်ဘီကစားနေတာကိုအပတ်စဉ်တနင်္ဂနွေနေ့တိုင်းတွေ့ရနိုင်ပါတယ်။ရက်ဘီကစားကွင်းလို့အဖြစ်လုပ်ထားတဲ့လေကွင်းထဲမှာပြေးလွှားပြီးတော့ဆွန်ပလွန်သီးပုံလိုဘောလုံးကိုပြစ်ပေးကစားနေကြတဲ့ Little Dragons နဂါးငယ်လေးများအသင်းမှာအသက်5နှစ်ကနေ17နှစ်အထိမိန်းကလေးယောက်ျားလေးအသင်းသားတွေပါကြပါတယ်။ရက်ဘီကစားနည်းကိုတိတ်မသိကြတဲ့မြန်မာနိုင်ငံမှာအခုလိုရက်ဘီအကစားအသင်းကိုတီထောင်ထားကြသူတွေကတော့မြန်မာကျောင်းဆရာကိုအောင်ကျော်လင်းနိုင်ငံတကာကျောင်းတွေမှာဆာလာတင်ကြတဲ့ဆရာ George Beck နဲ့ Brad Edwards တို့ဖြစ်ကြပါဗျ။ချို့တဲ့တဲ့ကလေးငယ်တွေကိုပညာရေးမြင့်တင်ပေးပြီးအားကစားနည်းတွေမှာပါဝင်ကစားစေခြင်းနဲ့ရည်ရွယ်ချက်ကြားမှခွဲခြားမှုမရှိစေရဆိုတဲ့ရည်ရွယ်ချက်အသင်းသားစိတ်ဓာတ်နဲ့စူးစီးမှုရှိစေရမယ့်ရည်ရွယ်ချက်တွေနဲ့အခုလို Little Dragons နဂါးလေးများအသင်းကို2015ခုနှစ်ထဲကတည်ထောင်ထားတာဖြစ်ပါတယ်။Little Dragons အသင်းကိုပူးတွဲတည်ထောင်သူကိုအောင်ကျော်လင်းကအသင်းဖြစ်လာပုံကိုအခုလိုရှင်းပြပါရယ်
။အဲဒီဂိမ်းဆိုင်ထိုင်နေပြန်တပတ်တရားလောက်သူတို့လာလှုပ်ရှားပေးတာဖြစ်တော့သူတို့မိဘတွေကလည်းအဲ့လိုသဘောကျတဲ့အချက်တွေလည်းပါတယ်။ပြောရသူတို့ကိုယ်တိုင်ကလည်းအားသာပိုင်းနဲ့ပတ်သက်ပြီးတော့တလက်ကြွလှုပ်ရှားလာတဲ့အပိုင်းတွေလည်းပါတယ်။ပြောရတော့တရားအပြစ်ကိုတရားဟောင်းတာပြောလို့ပေါ့အပြစ်မရှာတော့ရင်တော့ဘူးလို့ရှိရင်ဟာမင်းကဘာဖြစ်လို့ငါဘာဖြစ်လို့ဆိုပြောတရားနဲ့တရားရန်ရန်ကားတွေပြောကြတယ်။အခုကတရားနဲ့တရားညီသူညီမကစားလာတာဖြစ်တော့သူတို့ချင်းချင်းနားလည်း
Little Dragons Rugby အသင်းမှာအသင်းသား40လောက်ရှိပါတယ်။တယောက်နဲ့တယောက်တွန်းတွန်းတိုက်တိုက်ကစားရတဲ့ Rugby ကစားသည့်ဖြစ်ပေမဲ့အသင်းသား6လောက်ကမိန်းကလေးတွေဖြစ်ကြပါတယ်။အသက်15နှစ်အရွယ်မန်နန်ရှာလဟဲဆိုရင်ယောက်ျားလေးတွေနဲ့ Rugby ကစားလို့အစပိုင်းကစူခံရတယ်လို့ပြောပြပါဗျာ။တိ
တ်ဆိတ်လို့မမတို့အမေကပြောရင်ဒီယောက်ျားလေးနဲ့လာဆော့ဘာဖြစ်လို့အဲ့လိုဘာဖြစ်လို့လိုလာဆော့ကျင်တာလဲပြီးမှနောက်ပိုင်းမှမစူတော့ဘဲနဲ့ရင်းသွားကစားကျင်လဲဆိုဒီကိုမမတို့လည်းလိုက်ကြည့်ရင်လေလိုက်ကြည့်ရောစင်ပြေရဲဆိုတာဆော့ရဲဆိုတာလို့လွတ်ပြီးတာ
အရွယ်ဆုံးပါတဲ့အသင်းမှာအသက်7နှစ်အရွယ်ကိုစင်လင်းကတော့သူများတွေနီးတို့တွန်းတွန်းတိုက်တိုက်ကြမ်းကြမ်းတန်းတန်းကစားနိုင်ဖို့လူကောင်ပိုကြီးခြင်းနဲ့လို့ဆိုပါတယ်
။ဒါလူကောင်ကြီးဖြစ်တယ်။သူများတွေတွန်းတဲ့အခါကဟိုဘာမှမပြောင်းဘူး။သူများတွေပြန်တွန်းအောင်လု
ပ်ရမယ်။မြန်မာနိုင်ငံကလူမှုအသိုင်းအဝိုင်းတွေကြားရှိနေတဲ့ကွဲပြားမှုတွေကိုအားကစားနဲ့စူးစမ်းမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ဒီအသင်းကိုဖွဲ့စည်းထားတာပါ။အသင်းသားတွေကြားမှညီညွတ်မှုအနိုင်မခံအရှုံးမပေးစိတ်ဓာတ်တွေကိုလည်း Little Dragons အသင်းသားတွေသဘောပေါက်စေပါတယ်
။ကိုဘက်ကနေပြီးတော့ဒီဘက်ကိုတွန်းလို့ခင်ကျောင်းငိုရပါတယ်ဒါပေမဲ့တော့လို့လဲနိုင်ငံနဲ့စိတ်ပြန်သွင်းပါ
မယ်မြန်မာနိုင်ငံမှာရှိတဲ့နိုင်ငံတကာစာတင်ကျောင်းတွေကရက်ဘီအသင်းတွေနဲ့လဲ Little Dragons အသင်းရှင်ပြိုင်ခဲ့ပါတယ်အခုနှစ်မေလတုန်းကပဲမြန်မာနိုင်ငံမှာပထမဆုံးကျင်းပတဲ့အတန်းငယ်ရက်ဘီပြိုင်ပွဲတွေမှာ Little Dragons အသင်းဒုတိယနဲ့တတိယနေရာတွေရခဲ့ကြပါတယ်နိုင်ငံတကာစာတင်ကျောင်းတွေကလဲနဂါးလေးတွေအတွက်ရက်ဘီကစားဖို့ဖနှက်ဟောင်းတွေကိုလှူကြပါတယ်ဒါပေမဲ့ရက်ဘီကွင်းလိုအဖြစ်လုပ်ထားတဲ့လေကွင်းပြင်မှာလေ့ကျင့်ကစားနေကြတဲ့ Little Dragons အသင်းဝင်တော်တော်များများဖက်နှက်မပါဘဲကစားနေကြတာကိုတွေ့ရပါလိမ့်မယ်။ Little Dragons နဂါးလေးတွေမြ мян ပြေးနိုင်တာကိုနိုင်ငံတကာကျောင်းတွေကကလေးတွေအံ့ဩလို့လိုက်တောင်အတူယူကြတယ်လို့အသင်းတီထောင်သူလည်းဖြစ်နီးပြလည်းဖြစ်တဲ့ George Beck ကပြောပြပါရယ်
။ The kids were saying to each other like there must be a reason why they're so fast. I've got it. They've been taking their shoes off. So they all the kids took their shoes off, started playing and then went2 minutes later but no that's not it.
သူမြ мян ပြေးနိုင်ရတာအကြောင်းရှိမယ်ဆိုပြီးကလေးတွေအားလုံးတယောက်ပြီးတယောက်သူတို့ဖက်နှက်တွေချွတ်ပြစ်ကြပါတယ်ဖက်နှက်မပါဘဲ2မိနစ်လောက်လည်းကြာတော့ဖက်နှက်ကြောင်လည်းမဟုတ်ဘူးဆိုပြီးဖက်နှက်တွေကိုပြန်ဝတ်ကြပါတယ
် Little Dragons အသင်းတီထောင်သူတွေကသူတို့ကိုရက်ဘီကစားနည်းအပြင်အင်္ဂလိပ်စာနဲ့သင်္ချာဘာသာတွေသင်ပေးရုံမကမိဘေးလုံခြုံရေးကျန်းမာရေးအသိပညာတွေကိုလည်းသင်တန်းတွေလှုပ်ပေးခဲ့ပါတယ်အခုလောလောဆယ်တော့ရန်ပုံငွေမရှိတာကြောင့်စာသင်ပေးတာကိုခဏရန်နာထားပါတယ်ဒါကြောင့်သူတို့အသင်းအတွက်ရေရှည်ပံ့ပိုးပေးမဲ့သူမျိုးလိုအပ်နေတယ်လို့အသင်းတီထောင်သူတွေကပြောပါတယ်ပြေဆုံးမှုမရှိတဲ့လူမှုအတိုင်းဝိုင်းကြားမှကြီးပြင်းရတဲ့ကလင်းငယ်တွေကိုရက်ဘီကစားနည်းနဲ့သူတို့ရဲ့ကိုယ်ပိုင်စွမ်းရည်မြင့်တက်နိုင်အောင်ဖွဲ့စည်းပေးထားတဲ့ Little Dragons အသင်းကနဂါးငယ်လေးတွေကတော့တင်းနှင်းကနေနေတိုင်းအရှိတကုံလေကွင်းထဲမှာရက်ဘီကစားနည်းကိုမပြတ်လေ့ကျင့်နေကြပါရဲ့ရှင
်မြန်မာနိုင်ငံက Little Dragons Rugby ဘောလုံးအသင်းအကြောင်းကိုမဆုမြတ်မွန်ပြောပြပေးခဲ့တာပါဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ယူဝက်မှာတော့မြန်မာလူထုနဲ့ကျန်းမာရေးခန္ဓာဥကြောစံသားရဲ့မြန်မာရေးတုံ့တက်ချက်နဲ့တပတ်အတွင်းအားကစားသတင်းလွှာတွေကိုထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာမိုးရာသီမှာအဖြစ်များတဲ့ရောဂါတွေကိုသတိပြုကာကွယ်ဖို့အကြောင်းကိုနားဆင်ရမှာဖြစ်တယ်လို့ဥကြောစံတာရဲ့မြန်မာရေးသုံးသပ်ချက်မှာတော့
ဒီလိုလည်းစဉ်းစားပြီးတော့လုပ်နေတာဒီအဟောင်းကိုပဲသူဒီပဲထပ်ပံပြီးပြင်မယ်ပြည့်မယ်လူလုပ်ချင်လို့ရတယ်
မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲမှုထိရောက်အောင်မြင်ဖို့အတွက်ဘာရီလိုအပ်ပါတယ်ဆိုရာရီကိုရန်ကုန်တက္ကသိုလ်နဲ့ Australian နိုင်ငံ Monash University တို့မှအကြီးတန်းကတိကအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ယူပဗီရပညာရှင်ဒေါက်တာတင်ဝင်းနဲ့ဦးကျော်စန္တာတို့ဆွေးနွေးသုံးသပ်ထားတာကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုအရင်ဆုံးတော့ဒီတစ်ပတ်အတွက်မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။မိုးရွာသွန်းမှုတွေများလာတဲ့အချိန်ကာလကိုရောက်ရှိနေတာကြောင့်ဒီအာသီမာအဖြစ်များတဲ့ရောဂါတွေကိုကြိုတင်သတိပြုကာကွယ်ထားတဲ့အကြောင်းဒေါက်တာတန်စောကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်။ဩဂုတ်လလုံးမှာမိုးတွေတည်တည်မဲမဲရွာသွန်းခဲ့တယ်လို့ဆိုရမှာပါ။စတေမာလာထဲမှာလည်းမိုးရွာသွန်းမှုတွေဟာများပြားနေဦးမဲ့လက္ခဏာတွေရှိနေပါတယ်။နေပူတဲ့အချိန်တွေပါပြီးမိုးရွာသွန်းတဲ့ပမာဏများပြားလွန်းတာကြောင့်တုတ်ခွေးဖြတ်နာယောဂါ၊ချောင်းဆိုးရင်ကျက်ယောဂါနဲ့ဝမ်ပြဲဝမ်လျှောယောဂါတွေဖြစ်ပေါ်ခံစားနေရတာကိုတွေ့မြင်နေရပါတယ်။မိုးရွာသွန်းမှုများပြားပြီးနေပူတဲ့အချိန်နဲ့ပါတဲ့အခုလိုရာသီဥတုအချိန်တွေမှာဘယ်လိုယောဂါတွေဖြစ်များတတ်ပါသလဲလို့မေးကြည့်တဲ့အခါအထွေထွေယောဂါအထူးကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါဗျ။
အဲ့တော့မိုးရွာသီရောက်လာပြီဆိုရင်ဆရာတို့အဓိကဒီယောဂါတွေနဲ့ပတ်သက်ပြီးတော့သတိထားစရာယောဂ5မျိုးရှိပါတယ်။နံပါတ်1ကတော့ဒီဘိုးရသည်မှာလေထုထဲမှာဒီ virus bacteria ပိုးမွားတွေပြန့်နှံ့မှုနှုံများတယ်။နောက်ကူးစက်မှုနှုံများတာတွေ့ရတဲ့အတွက်သူတို့ ਨੇ ပတ်သက်တဲ့အေးမီတုတ်ကွေးနှာစည်းချောင်းဆိုးလဲချောင်းတာဒီယောဂါတွေဖြစ်တယ်ပေါ့နော်။ပြီးတဲ့အခါကျတော့ဒီရာသီဥတုအခြေအနေကြောင့်ပဲရင်ကျက်ပန်းတာနဲ့ဆုတ်ဝေဒနာတွေရလဲပို့ပြီးတော့ချောင်းဆိုးခြင်းရင်ကျက်ခြင်းခံစားရတာတွေတွေ့ရတယ်။နောက်တစ်ခုကအစာအစာနဲ့ရည်နဲ့နောက်တန်ရှင်းမှုမရှိတဲ့တဲ့ကြောင့်ဝန်းလျှောဝန်းပြက်ယောဂါဝန်းကိုက်ယောဂါတိုက်ဖိုက်ယောဂါနောက်တစ်ခါအသေးအောင်သားဝါအေယောဂါပေါ့နော်ဒီယောဂါတွေနဲ့ပတ်သက်တဲ့ဟာတွေတွေ့ရတယ်။နောက် insect လို့ခေါ်တဲ့ဒီချင်းရင်တွေနဲ့ပတ်သက်တဲ့ယောဂါတွေပေါ့နော်အထူးသဖြင့်တော့ချင်းကိုက်ခံရလို့ဖြစ်တဲ့သွေးလွန်တိုကွေးယောဂါတို့နော်ဒီယောဂါတွေကဘိုးရသည်မှာဖြစ်များပါတယ်။နောက်ဆုံးနံပါတ်5ယောဂါကတော့ဒီအစ်စ်ရောင်ခံစားနေရတဲ့ယောဂါခံစားနေရတဲ့လူတွေကဒီမိုးရသည်မှာအစ်စ်ရောင်အစ်ကိုက်ဓာတ်ပို့ပြီးတော့ခံစားရတာမျိုးတွေရှိပါတယ
်။ဝမ်ပြက်ဝမ်လျှောယောဂါဟာအခုလိုမိုးရသွန်းမှုများပြီးရေကြီးရေရှမ်းတဲ့အချိန်တွေမှာအဖြစ်များတာကိုတွေ့ရပါတယ်။ရင်နာစာစားမိတာနဲ့မတန့်ရှင်းတဲ့တောက်သုံးရေတောက်သုံးမိတာတွေကြောင့်ဝမ်ပြက်ဝမ်လျှောယောဂါဖြစ်ပေါ်ခံစားရခြင်းဖြစ်တယ်လို့ပညာရှင်တွေကထုတ်ပြန်ကြေညာထားကြတာပါ။ဒီရာသီမှာဝမ်ပြက်ဝမ်လျှောယောဂါဖြစ်ပေါ်ခံစားရခြင်းမရှိစေဖို့အတွက်အစားအသောက်နဲ့ရေတန့်ရှင်းမှုကိုကယူဆိုင်တင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။ဓာတ်ရောကာဝယ်ဖို့ဆိုရင်ဆရာတို့ကဒီယောဂါပူဝင်ရောက်တဲ့လမ်းကြောင်းဒီအစာအသောက်ကနေဖြစ်တဲ့အတွက်ကြောင့်မလို့ရေနဲ့အစာအသောက်တန့်ရှင်းမှုကအလွန်ရေးကြီးပါတယ်ပေါ့နော်အဲ့တော့ကိုကိုတိုင်းတောက်သုံးစားသုံးမယ်ဆိုရင်လည်းဒါပူပူနွေ့နွေ့ချက်ပြုတ်စားသုပ်ပြီးတော့ရင်နာမှုမရှိအောင်ဆောင်ရွက်ထားမယ်ဒီဘက်ကကိုတောက်တဲ့တောက်သုံးရည်ရလည်းတန့်ရှင်းတဲ့တောက်သုံးရည်ဖြစ်အောင်ဆောင်ရွက်ထားမယ
်မိုးရွာသွန်းမှုတွေများပြားလာပြီဆိုရင်ရှောင်လွှဲဖို့ခက်တဲ့နောက်ထပ်ယောဂါတစ်ခုကတော့ဒုတ်ကွေးဖြာနာယောဂါပဲဖြစ်ပါတယ်အချိန်မမှန်တဲ့သူတွေနဲ့အာဟာရပြည့်ဝတဲ့အစားအစာတွေကိုစားသုံးမှုနည်းပါးတဲ့သူတွေဟာယောဂခုခံနိုင်တဲ့ကုခံဆန်အားရောနေတော့ပြီးတုတ်ခွေးဖြတ်နာယောဂကုဆက်ခံကြရတာပါ
ယောဂရှိသူနှာခြေချောင်းဆုလိုက်တဲ့အမှုံမွှားတွေကနေတဆင့်တုပ်ကွေးဖြန်းနာယောဂပိုကူးဆက်ပြန့်နှံ့တာဖြစ်တာကြောင့်မျက်နှာဖုံးတက်စင်တာနဲ့လက်ကိုမကြခဏဆေးကြောတာမျိုးတွေကိုပြုလုပ်ကာကွယ်ထားဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်လက်ကိုစနစ်တကျမကြခဏတန်ရှင်းလုပ်နေရပါဘောနော်ခုနကယောဂပိုးရှိတဲ့လူတွေစီကနေပြန့်နှံ့နေတဲ့ပိုးတွေကမိမိလက်ကနေတဆင့်အစားတောက်စားရင်းနဲ့ရှူရှိုက်မိရင်လည်းပိုကူးဆက်တာတွေဖြစ်နိုင်တယ်နောက်ကိုကိုယ်တိုင်ကလည်းအေးမိမခံရအောင်နေထိုင်ဖို့လိုပါတယ်ဒါကတော့မိမိခန္ဓာကိုယ်ထဲကိုဗိုင်းရပ်စ်ပိုးမဝင်အောင်ပေါ့နောက်တစ်ချက်ကာကွယ်ရမယ့်နည်းကတော့ခန္ဓာကိုယ်ထဲဝင်ရောက်လာတဲ့ဒီ virus ပိုးတွေကိုမိမိရဲ့ကိုယ်ခံစနစ်ကပဲပြန်လည်တိုက်ထုတ်တာဖြစ်တဲ့အတွက်ကြောင့်ဒီရာသီဥတုမှာကိုယ့်ရဲ့ကိုယ်ခံစနစ်ကောင်းမွန်အောင်ဆောင်ရွက်ဖို့လိုပါတယ်
။လက်ကူမကြခဏဆက်ပြောင်းတဲ့ဆေးကြောပြီးတန်းရှင်းရှင်းထားတာဟာဒီရာသီမှာအရေးကြီးတဲ့အမှုချင်းတစ်ခုလို့ဆိုရမှာပါ။လက်တန်ရှင်းရေးကိုဂရုစိုက်တာကြောင့်မိုးရာသီမှာဖြစ်များတဲ့ရောဂါတွေဖြစ်ပေါ်ခံစားရတဲ့အခြေအနေနေပါသွားတယ်လို့ကျောင်းသူတွေဖြစ်တဲ့မက်ချစ်စုဝေးမက်ခိုင်ဖူးငယ်နဲ့မက်စင်မာဆန်းတို့ကသူတို့ရဲ့အတွေ့အကြုံတွေကိုအခုလိုပြောကြပါဗျ။အ
ိမ်သာဝင်ပြီးတိုင်းလက်ကိုဆေးပြစ်ပါရရှင်။အနည်းဆုံးတော့၄-၅ချိန်လောက်တော့ဆေးပြစ်ပါရရှင်
။အိမ်သာဝင်ပြီးတော့ဆက်ပြောက်သေးတာဆေးပြစ်ပါရရှင်။အာတနည်းလည်း၄-၅ချိန်လောက်တော့ဆေးပြစ်ပါရတယ
်။ဟိုကျွမ်းမင်းကပြောချင်တာကတော့လက်ကိုပုံမဆေးတင်တာပေါ့။အညစ်ဆေးတွေကင်ပြီးတိုင်းဆေးတင်တယ်မဟုတ်ရင်ရောဂါကြီးဖြစ်တတ်တာပေါ့နော်။
ချင်ကရာကနေတဆင့်ကူးဆက်တဲ့ယောဂါတွေကလည်းအခုလိုမိုးကြီးတဲ့ယာတီမှာသတိပြုရမယ့်ယောဂါတွေဖြစ်ပါတယ်။တွလွတ်တကွေးယောဂါနဲ့ခက်ဖျားယောဂါတွေဟာချင်ကရာကနေတဆင့်ကူးဆက်လေးရှိတဲ့အဖြစ်အများဆုံးယောဂါတွေဖြစ်ပါတယ်။ယနေ့ကလေးတွေမှာတွလွတ်တကွေးယောဂါဖြစ်ပေါ်ခံစားရပြီဆိုရင်အသက်ဆုံးရှုံးတဲ့အထိအန္တရာယ်ဖြစ်စေနိုင်တာကြောင့်ဒီယာတီမှာမိမိကိုယ်တိုင်ရောယင်းသေးငယ်လေးတွေကိုပါချင်ကိုက်မခံရအောင်သတိပြုတင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။မိမိရဲ့ယင်းသေးငယ်တွေကိုချင်ကိုက်မခံရအောင်အဝတ်အစားလုံးလုံးချုံချုံဝတ်ပေးမယ်။နော်လို့ဝိစားနဲ့လွတ်နေတဲ့အရေးပြားတွေမှာလိုအပ်လို့ရှိရင်ဆရာတို့ repellent လို့ခေါ်တဲ့ချင်းကြိုက်စေးချင်းမလာစေးချင်းမနာစေးပေါ့နော်ဆိုတော့ဒါလေးတွေကိုဆရာတို့ကလိန်ထားဖို့လိုနိုင်ပါတယ်နေကင်းနေ့လည်းအိတ်တဲ့ကလေးတွေကလည်းချင်းတောင်နဲ့အိတ်တယ်ပါတယ်ဘာလို့လဲဆိုရင်ဒီသွေးလွန်တို့ကိုဖြစ်တဲ့ချင်းအများစုကနေကင်းကြိုက်တဲ့ချင်းတွေဖြစ်ပါတယ
်မိုးရသွန်းမှုတွေများပြားတဲ့အချိန်ကာလကိုရောက်ရှိနေတာကြောင့်ဒီယာဒီမှာအဖြစ်များတဲ့ယောဂါတွေကိုကြိုတင်သတိပြုကာကွယ်ထားတဲ့အကြောင်းသတင်းပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
ဒေါက်တာတန်းစောစီစဉ်တင်ဆက်တဲ့မြန်မာလူလူနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ခဲ့ရပြီးအခုတော့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံပညာရေးစနစ်ပြည်ပြင်ပြောင်းလဲမှုထိရောက်အောင်မြင်ဖို့အတွက်ကောင်းမွန်တဲ့မူဝါဒနဲ့ထိရောက်ရဲဝံစွာဆောင်ရွက်ဖို့လိုအပ်တယ်လို့ရန်ကုန်တက္ကသိုလ်နဲ့ Australian နိုင်ငံ Monash University တို့မှအကြီးတန်းကတိကအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ယူပဗီဒာပညာရှင်ဒေါက်တာတင်ဝင်းကဆိုပါတယ်ဒါဖြင့်မြန်မာနိုင်ငံမှာအခုဆောင်ရွက်တဲ့ပညာရေးပြုပြင်မှုမှာဘာတွေလက်ဟာနေပါသလဲဒေါက်တာတင်ဝင်းနဲ့ဦးကျော်စံတာတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်နိုင်ပါပြီရှင
်ဒေါက်တာတင်ဝင်းခင်ဗျာဒီကနေ့ကျွန်တော်ဆွေးနွေးခြင်းတဲ့အကြောင်းအရာကတော့မြန်မာနိုင်ငံပညာရေးစနစ်ဖြစ်ပါတယ်အဓိကအဖြစ်တော့ထက်တန်းပညာတုပ်သူပညာရေးစနစ်ပါခင်ဗျာမြန်မာနိုင်ငံပညာရေးအခုစနစ်သစ်ပြောင်းလဲနေတယ်လို့သိရပါတယ်စနစ်သစ်လည်းဘယ်နှကြိမ်ပြောင်းခဲ့ပြန်မသိဘူးကိုပါခင်ဗျာကျွန်တော်ခေတ်ကတည်းကစနစ်သစ်ဖြစ်လာခဲ့တာအဲ့တော့အခုပြုပြင်ပြောင်းလဲနေတဲ့စနစ်သစ်ဆိုတာရဲ့နှစ်သာရကိုနည်းနည်းလေးအကျဉ်းဆုံးရင်ရှင်းပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်နားလေတော့ပြောရရင်တော့အာဆီယံနိုင်ငံတွေနဲ့ပြည်နိုင်ပြီးတော့ဒန်းတွေဖြစ်အောင်အနေနဲ့တူရဲ့ဒန်းတွေကိုပညာရေးဖြစ်အောင်ပြုပြင်ပြောင်းလဲနေတယ်လို့ကျွန်တော်သိရပါတယ်အဲ့ဒီလိုပြောင်းလဲနေတဲ့ပြည်နိုင်ငံတွေနဲ့လည်းဒီလိုဆိုရင်ကျန်လာတဲ့ကျန်ဆဲလို့အပေါ်ရဲ့ဆဲမှာစာတူတွေရတယ်။ဒါကြောင့်ကျွန်တော်သိကြလိုက်တဲ့သူကလွတ်လပ်လပ်စဉ်းစားပြီးတော့နေနေစားဒီအဟောင်းတွေတူဒီပဲထပ်ပန်းပြီးလည်းဖြည့်မယ်လူလုပ်ရှင်တွေရတယ်။အဲ့တော့အင်းကြီးချုပ်တယ်လေသူဝိချင်းတဲ့အင်းကြီးပြန်ရတော့လို့ချုပ်တယ်။အဲ့ဒီချုပ်တဲ့အင်းကြီးကိုပြန်ဆက်အပ်တယ်။ဒါကြတဲ့ဟိုဒီချုပ်လိုက်တာသူကောင်းတယ်ရအောင်ပြည့်တဲ့ဘက်လေးကိုစဉ်းစားကြည့်ဆိုတော့ရမယ်လို့ရှိအဟောင်းကြီးရေဒီမတ်ဟာမေဒီမတ်ဟာလည်းအမှန်နဲ့သိတယ်ဒီလိုလုံးလိုက်လို့ရှိဒီလိုတင်တဲ့ပုံကဖြစ်မလာဘူးလို့ပြောပုံကိုရေးရမယ်ကျွန်တော်ပြောတာဖြစ်တာဒီရကျွန်တော်ပြောပြတယ်သူတို့မှာဒါအားနည်းသွားလဲဆိုတော့နိုင်ငံတကာအတွေ့အကြုံကို exposure မရှိကြဘူးသင်ရိုးဆွဲတဲ့လူတွေတိုင်းက exposure လိုနေတယ်အဲ့လိုဖြစ်နေတော့တစ်ချင်းဒီမှာနိုင်ငံရဲ့ပြည်ပြန်ရေးပြောင်းလဲလို့ဆိုတာသိတဲ့မလို့ဘူ
းဟုတ်ကဲ့
ဒါတော့ကျွန်တော်တို့ယူပါပြည်ကမှရှိတယ်လို့ပြောတယ်ဒီနာရှာရှိတယ်တွားမြဲတွားနေတဲ့ပြည်ပြန်တိုင်းလဲသိနေတယ်ဒီတွားမြဲတွားနေတာကိုကျွန်တော်ကအားတက်ရောက်ပြီးတော့မပြင်းတော့ဒီတွားမြဲတိုင်းနဲ့တွားနေမှာပဲကိုလိုချင်တဲ့ generation ကိုတွားမှာမဟုတ်တော့
ကုတင်ဝင်းကတော့ ဩစတြေးလျတက်ကသူဆိုတော့ဒါအနောက်နိုင်ငံတွေရဲ့စီးရင်လိုပဲထားလိုက်ပါတော့မြန်မာနိုင်ငံရဲ့အခုပညာရေးစနစ်ပြုပြင်ပြောင်းလဲနေတဲ့လမ်းကြောင်းကိုပဲအင်းကြီးချင်းနိုင်ငံတွေနဲ့အင်းကြီးချင်းဆိုတာလည်းပဲစင်ကာပူတို့တို့ဘာလို့တော့ဖယ်ထားလိုက်ပါဘူးဗျအဲ့ဘေးနာကကန်ရက်စင်ရဲ့အင်းကြီးချင်းနိုင်ငံတွေရဲ့ပညာရေးစနစ်နဲ့နှိုင်းယှဉ်တော့ဘယ်လိုနေပါလဲသူတို့နိုင်ငံမှာရောမြန်မာနိုင်ငံထက်ပိုပြီးမှန်ကန်တဲ့လမ်းကြောင်းအတိုင်းသူတို့သွားနေရပြီလို့ပြောနိုင်ပါလား
โอเคပြောနိုင်ပါတယ်တို့တွေကလည်းတို့တွေကမှာတော့ဆိုတော့ကျွန်တော်မလေးရှားမှာအဲဩစတြေးလျတက်ကြည့်ဖြစ်တဲ့မိုးနိုင်ချက်တော့လေးမှာကျွန်တော်လုပ်ကြအဲတော့ဟုတ်တော့ကျွန်တော်အဲ့ဒီတို့ရဲ့မလေးတက်လို့မလေးရှားအထက်တန်းကျောင်းတွေကခလေးတွေရဲ့အဲဒီကျန်တို့လေးကျွန်တော်တရိသားမိတယ်ဥပမာဆိုတော့ဒီတွဲတစ်ခုရသွားပြီးရင်ဒီကျောင်းသားတွေမှာအလုပ်ရတယ်လေလာရဘလို့ရတယ်စသဖြင့်တူရအဲ့ဒါဒီကစစ်တမ်းပေါက်ပြီးတူရတူရပြန်ပြန်ကြည့်ပြီးပြင်နေကြတယ်ဟိုနောက်ပြီးတော့အလစ်ချက်တဲ့စနစ်မဟုတ်ဘဲနဲ့အများကြီးကတူရရဲ့ critical thinking ခေါ်တဲ့ရေပန်ပိုင်းခြားနိုင်တဲ့ဉာဏ်ရောင်းကိုလေ့ကျင့်ပြုထောင်ပေးတာဖြစ်တဲ့အတွက်ဒီကလေးတွေကဝဲရလို့ရှိတယ်ဘွေးရဦးရောက်ရဲ့အရေးအတွင်းနဲ့လျော်ကြည့်စွာသူတို့လုံးနိုင်တိုင်းနိုင်ပြည့်ရပါတယ်ကျွန်တော်ဒီမှာတော့ဝဲရသွားပြီဆိုလို့ရှိရင်မိမိရခဲ့တဲ့ဘွဲနဲ့ပြန်ရောညီတဲ့အတွေးခေါ်ပြီးတော့တိတ်မရှိတာတွေ့ရတယ်ဥပမာဆိုတော့အထူးကြီးနဲ့အောင်တဲ့ကလေးတယောက်ကြီးဒီကမှတိုင်းသက်ပြည်နယ်ဘယ်လိုရှိရလဲမေးကြည့်ရင်ဒီရဲမရှိနိုင်ဘူးဒီမှာပြည်ပြည်တယ်လို့ဆိုရှိရတော့မသိဘူးမေးလိုက်ရင်ဘွဲရတယောက်ရှိတဲ့အဖြစ်ရင်းဆုံးကလည်းဘာမှမသိရဘူးဖြစ်တယ်လို့ပြောအဲဒီပြည်ပြည်နယ်မှာတိတိနေရတယ်သူကကျွန်တော်မြန်မာနိုင်ငံရဲ့ပြည်ပြည်ရေးစနစ်ကအများကြီးပြည်ပြင်ကြောင်းလဲရအောင်ပါ
ဟုတ်ကဲ့နောက်တစ်ခုကပညာရေးစနစ်ပြုပြင်ပြောင်းလဲတဲ့နေရာမှာအရေးချင်းပြည့်မီတဲ့ဆရာဆရာမတွေကိုလေ့ကျင့်ပေးပွားလဲတဲ့အရေးကြီးတယ်ထင်ပါတယ်အခုမြန်မာနိုင်ငံမှာစီနီယာဆရာဆရာမတွေကိုသူတို့မျှော်မှန်းတဲ့ပညာရေးစနစ်တွေနဲ့အဝင်ငွေကြသင်ကြားပို့ချပေးနိုင်အောင်လေ့ကျင့်သင်တန်းပေးတာတွေလုပ်ပေးတယ်လို့
ကျွန်တော်သိကြတော့လေ့ကျင့်မှုတွေကိုလုပ်ပေးပါတယ်ဟိုသင်တန်းပေးရလို့ပြောတယ်အဲ့တော့ခုနကပြောကြတယ်လေဒီသင်တန်းအခုကြည့်တဲ့အခါမှာကျွန်တော်တို့ကျောင်းသားဟောဆရာဟောလေသင်တန်းတက်ပြီဆိုလို့ရှိရင်အဲ့ဒီသင်တန်းတိချတဲ့အသိပညာကိုလိုက်နိုင်တဲ့အရေးတွေရှိမှသူကအဲ့ဒါကိုလိုက်ပြီးတော့သင်္ခါရီလုပ်ဆောင်နိုင်မှာဖြစ်တယ်အခုကျွန်တော်တို့မှာကဆရာကြီးကဦးရှိအောင်စနစ်နဲ့အောင်လာခဲ့တဲ့ဆရာကြီးဥမာဒီခေတ်တော်တော်လေးနည်းနည်းရာသီရှိနေတဲ့ဆရာဆရာမတွေကလွန်ခဲ့တဲ့အနည်း20လောက်ကတရားရှိရခဲ့တဲ့ဆရာကြီးတွေရန်ကုန်မှာပဲကျွန်တော်ဓမ္မကြီးကပဲသင်လုပ်ကြတဲ့ဆရာမတွေဖြစ်ကြတယ်သူတို့ကဟိုရင်းပြင်းကြီးလို့ခေါ်ရင်းနဲ့လေတကယ်ဒီကအဆင့်ကြီးပြင်းကြီးဆက်စပ်လို့မျိုးမရှိခဲ့ဘူးဟောဒီကျွန်တော်တို့ဥမာ library လေးဒီသူတို့လေ့ကျင့်ပေးဖို့လက်တူဒါရီယာအားနေခဲ့တယ်အဲ့မှာအားနေအားနေလို့သူတို့ကလည်းဆရာမလုပ်လာတဲ့ခါကျတော့ကျောင်းသားတွေသူတို့ရဲ့အတွေ့အကြုံကရရှိခဲ့တဲ့ကောင်းကင်ဒီရတူအချင်းကြပြတ်ပါနိုင်တယ်အဲ့ဒါတွေကိုရှင်းလို့တဲ့အခါကျတော့ကျွန်တော်တို့ကဒီခက်ခက်ပြတင်းရအောင်သူတို့ကရှင်းလို့ရမှာဒီဆရာဆရာမတွေလောက်တာတော့ကျွန်တော်ကြားနေတယ်ဒါပေမဲ့ block option လဲတော့ကျွန်တော်သိမသိဘူးတော့တက်ကြလို့မှလည်းကျွန်တော်တို့ကဝေးရအောင်လဲသိနေတယ်နိုင်ငံကမှ research oriented ဖြစ်လာတယ် research ETD လုပ်ကြတယ်အဲ့ဒါတွေလုပ်ပြီးတော့ဆရာဆရာမတွေလည်းဒီစာချုပ်တိုက်တွန်းနေတဲ့ပြည်သားတွေခိုင်းတာဒါတွေကြားရပြီ။ဒါပေမဲ့ဟိုကျွန်တော်မြင်ရတာကတော့ဒီအချို့ပြည်သားတွေကျွန်တော်ဖတ်ကြည့်တဲ့အခါကျတော့အရေးတွေးရတော်တော်လေးကိုလိုအပ်နေပါသေးတယ်။ဒါပေမဲ့လည်းမလုတာရဲ့ဆိုင်တော့လုံနေပြီဆိုတော့ရေးတော့အစရေးတော့မှာပဲဒီလိုလဲကျွန်တော်ဖတ်ချက်ချပါလိုက
်။ဟုတ်ကဲ့မြန်မာနိုင်ငံမှာအခုရင်မကဘူးလွတ်လပ်ရပြီလို့စနစ်အကြလောက်ကရေးခဲ့တဲ့ပညာရှင်တွေရဲ့စာအုပ်ကိုကြည့်လိုက်ရင်မြန်မာနိုင်ငံမှာဘွဲ့ရတွေကတော့အများကြီးပဲတဲ့ဒါပေမဲ့လည်းဒီလုပ်ငန်းခွင်နဲ့အဝင်ဝင်ကြဖြစ်တဲ့အလုပ်သမားတွေပေါ့လေလုပ်ငန်းကျွမ်းကျင်မှုရှိတဲ့အာရှင်တွေအဲ့လိုလူတွေကသိပြီးတော့ရှားပါတာပဲတဲ့ဆိုတော့ပညာရေးစနစ်ချမှတ်တာကိုနိုင်က professional လုပ်ငန်းခွင်ဝင်ထိုင်တဲ့ပညာရေးတဲ့တက္ကသိုလ်ပညာရေးဟာနည်းနည်းပိုပြီးတော့များဖောင်းပွက်နေသလားဆိုတာလည်းပဲကျွန်တော်စဉ်းစားမိပါတယ်ဘယ်လိုသဘောပါလဲအဲ့ဒါကလ
ည်းဒီလိုကျွန်တော်တို့ဒီမှာနိုင်ငံမှာတက်လို့တက်တဲ့ရွေးချက်ကဘွေရရှိရတဲ့ပညာတက်ရတဲ့ဘွေရရှိရအဆောင်အယောင်နဲ့ ဲအဲ့ဒါမှာဝဲယူတဲ့ပုံလေးကိုစိတ်ထားမယ်ဝဲလက်မှတ်တတ်ထားမယ်ဒီရည်ကျဲလောက်ရှိရပြီးတော့ကိုပြားတယ်ဆိုရင်ဒီပညာရက်ကိုစိတ်ပါပြရားစွာနဲ့ဒီဘွဲရတယောက်ပြည်ယူမဲ့ဘွဲနဲ့ပြောကြည့်တဲ့အတွေးခေါ်ပညာရက်သင်ကြားမယ်ဆိုတဲ့ရည်ကျဲနဲ့စက်တဲ့ကျောင်းသားအင်တာနဲပါလေဥပမာပြောရရင်ဖောက်ပွားတာကလောက်များကလေးဆိုရင်ကျွန်တော်စိတ်စိတ်ဆိုရှင်ကျွန်တော်ယူပါပြတော့ကအင်တန်ချက်ကင်းနေတဲ့ပညာဖြစ်တယ်။ကျွန်တော်အင်တန်တိုးတက်တဲ့နိုင်ငံကြီးတွေတော့မှဟိုအတုံးချနိုင်တဲ့ယူပါဒေရပညာရှိအယူအတွက်ကစိတ်မများတော့ဘူး။စိတ်တို့ကြီးတွေမှာဆိုရင်တကန်းတကန်းမှာကျွန်တော်သိရတော့ဆို23ရယ်အလုံးလုံးရှိ50ရှိကျွန်တော်ဒီမှာတန်တက်လို့ဆိုလို့ရှိရင်ယူပါပြတော့ဆိုရှင်အရင်ကကျွန်တော်တက်ခဲ့တယ်ကဒီကဆောင်ဟုတ်ရှိတယ်လေးရည်၄000လောက်ရှိတယ်ကျွန်တော်အဲ့တော့ဒီ4000မှာဒီ၄နှစ်အတွင်းမှာထွက်လာမယ်ဆိုရင်ကျွဲရတဲ့အယူအဆကပေါင်းပြသွားတယ်အတုံးချနိုင်တဲ့လူတွေ့ရှိအဲ့တော့ဒီတက်ကြေပညာရေးကိုလည်းဒီအယူအဆပြန်လျှော့ချဖို့လိုအပ်ပါတယ်ကျောင်းသားအယူအဆပြန်လျှော့ချပြီးတော့ကျောင်းသားဆရာအချို့ကနိုင်ငံတကာစာနဲ့ညီအောင်လုပ်ပြီးတော့သူတေသနာအတွက်ဥပဒေပြီးတော့တော့ကျွန်တော်တို့ဒီကိုယ်တကယ်သိတယ်မလို့အဲဒီလိုဆိုင်ချပြီးတော့စဉ်းစားနိုင်တဲ့ရိုးရတရားဖြစ်လာတော့ကျွန်တော် train လုပ်ပြီးလိုအပ်ပါတယ်အခုအဲ့ဒါလောလောလတ်လတ်တော့မဖြစ်နိုင်ဘူးဖြစ်တယ
်အဲ့တော့လောလောလတ်လတ်မဖြစ်နိုင်တာတွေကတော်တော်လေးများမယ်ထင်ပါတယ်ကိုတင်ဝင်ကအဲ့တော့စောစောကပြောခဲ့တယ်လို့အင်ဂျီအစ်စ်ချုပ်ပြီးတော့အစ်စ်ချုပ်ချုပ်ဝတ်နိုင်မဲ့အခြေအနေရောက်ဖို့ကဘလောက်ထိကြံ့ကြလိမ့်မယ်ထင်ပါလဲအဓိကပြပြင်းတဲ့ဟာလေးတွေလည်းအချင်းချင်းပြောလိုက်ပါဦးပြန်နောက်ဆုံးနဲ့
โอเคအဲ့ဒါကကျွန်တော်တို့ဒီဇိုင်းနဲ့တည်းပြင်ရမှာပါဒီဇိုင်းနဲ့တည်းဆိုတာအရင်ကကျွန်တော်လည်းစဉ်းစားတယ်ဒီဒီဇိုင်းလေးဘယ်လိုလုပ်ကြမလဲအဲဒီတက်ကြီးလေးနဲ့မှာပထမနှစ်ကစပြီးတော့ဒီကဒုတိယနှစ်ပြင်လာအဲ့လိုလုပ်လို့မရဘူးလေအဲ့ဒါဆိုရင်ကိုယ်ပြင်လာနေရောဆယ်တန်းထိပါတော့ဆက်နှစ်တန်းထိကိုလည်းဒီထိဆိုအလုံးစုံ73နှစ်ကြာပြီအဲ့ဒါ73နှစ်ကြာပြီအဲ့ဒါကိုပြင်ကြစားယူလိုက်တယ်နောက်ထပ်တက်ကြီးပြင်လာရေးမှာ6နှစ်3နှစ်6နှစ်ဖတ်ကြအောင်မယ်ဆိုရင်16နှစ်လောက်ကြာသွားမယ်အဲ့လိုဖြစ်မဲ့ဆိုတာအတန်းတိုင်းကိုကြိုင်နဲ့ပဲပြင်လို့လုပ်ရတယ်။အတန်းတိုင်းကိုကြိုင်နဲ့ပဲပြင်လေးနဲ့ပြင်နေလို့အတွင်းမှာကျွန်တော်တို့ပြည်သူတွေနဲ့အယူတွေရတော့ပြီးပြင်မဲ့ပုဂ္ဂိုလ်များကိုလည်းတေချာချသင်တန်းပေးရမယ်။အယူတွေရှိတဲ့ပုဂ္ဂိုလ်ကိုရွေးချယ်ရမယ်။တကယ်စိတ်ပါဝင်စားကြတကယ်မိန့်နိုင်တဲ့လူကိုရွေးချယ်ပြီးတော့ပြည်ပြင်ကြောင်းလဲမယ်ဆိုရင်ရတယ်။အဓိကက policy စမှတ်တဲ့ပညာရေးဝန်ကြီးဌာနအရေးကြီးရတယ်ဒီကမှန်ကနဲ့လမ်းနဲ့ပြည်ပြင်ကြောင်းလဲနိုင်လို့ဆိုရင်တော့အချိန်တိုအတွင်းမှာတန်းကြီးအတွက်လိုအပ်တဲ့အရေးသေးရှိတဲ့ဝဲရတွေထွက်လာမှာအဲ့လိုပဲမဖြစ်သဖြင့်လုံးနေလို့ရှိရင်တော့နောက်ထပ်အမြင့်မဆယ်ကြာလာရင်လည်းဒီပညာရေးကြီးကဒီတိုင်းပဲဖြစ်နေမှာပါတိတ်ပြီးတော့တိတ်တက်ကြောင်းလဲမှာမဖြစ်တော့ဘူး
ဥချောစံတာရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြရတာပါရှင်။အခုဆက်ပြီးတော့လာမယ့်စနေညတိုက်ရိုက်လေလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ
်။သောရရှင်များရှင်။မကြသေးခင်ကမြန်မာနိုင်ငံကဘဏ်လုပ်ငန်းတွေမှာငွေကြေးပြဿနာတွေတက်ခဲ့ပြီးတဲ့နောက်စိုးရိမ်မှုတွေထွက်ပေါ်ခဲ့တယ်လို့နောက်ဆက်တွဲအနေနဲ့ရွှေစင်းနဲ့ဒေါ်လာစီးမတိမငြိမ်အခြေအနေတွေလည်းကြုံခဲ့ရပါတယ်။တိုင်းပြည်ရဲ့စီးပွားရေးမှာပင်မအခြေခံတွေလို့ဆိုရမယ့်ဗန်လုပ်ငန်းနဲ့ငွေကြီးစည်းကွက်တွေမတိမငြိမ်ဖြစ်တဲ့အခါမြန်မာပြည်သူတွေကြားစိုးရင်ကြတာဟာလူရာထက်များပိုနေပါသလားစိုးရင်သင့်စိုးရင်ထိုက်စရာအကြောင်းတွေရှိနေပါလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်သောရရှင်တွေအနေနဲ့စိုးရင်ပူပန်မှုတွေပဲဖြစ်ဖြစ်ကိုဖြစ်စေခြင်းတဲ့ဆန္ဒတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0932382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စတီလီးညာတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
နေညတိုင်းဒီလိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့အတွက်ထပ်မံဖိတ်ခေါ်ရင်းနဲ့ပဲအခုဆက်ပြီးတော့ကိုရနိုင်စုစည်းတင်ပြထားတဲ့တပတ်အတွင်းအားကစားသတင်းလွှာတွေကိုအလဲပေးကြအောင်ပါရှင်
လာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် US Open Tennis ပြိုင်ပွဲမှာတော့ Spain နိုင်ငံသား Nadal နဲ့အတူ Champion အသစ်တစ်ယောက်လည်းပေါ်ထွက်လာပါတယ် Argentina ကကမ္ဘာကျော်ဘောလုံးသမား Diego Maradona တစ်ယောက် Argentina က Club တင်းတစ်ခုရဲ့နှီးပြဖြစ်လာပါတယ် Euro 2020နဲ့2021 Qatar ကမ္ဘာဖလားခြေစစ်ပွဲတွေကိုအခုတစ်ပတ်မှာကစားခဲ့ကြပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာရင်ဆုံးတော့နယူးယောက်မြို့မှာကစားသွားတဲ့ US Open Tennis ပြိုင်ပွဲနဲ့စကြပါတယ် US Open Tennis ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးသွားခဲ့ပါပြီမြို့သားတူချင်း Final ကိုတနင်္ဂနွေနေ့မှာကစားခဲ့ကြပြီးတော့ Spain နိုင်ငံသား Nadal နဲ့ Russia က Daniil Medvedev တို့ပိုလူခဲ့ကြပါတယ် Final ပွဲဖြစ်တာကြောင့်နှစ်ယောက်စလုံးကလည်းအကျိတ်အနဲ့ရေကုန်ရေကန်းကစားခဲ့တာကြောင့်ပြိသက်အကျိတ်တွေ့တဲ့ပွဲတစ်ပွဲလည်းဖြစ်ခဲ့ပါတယ်ပထမနှစ်ပွဲကို Nadal က9-5-6-3နဲ့နိုင်ပြီးတော့တတိယနဲ့စတုထပွဲတွေကိုတော့မက်ဗက်ဒက်က9-5-6-4နဲ့ပြန်နိုင်လို့နှစ်ပွဲစီတည်ဖြစ်နေလို့နောက်ဆုံးပွဲကစားကြတာမှာနဒါကနောက်ဆုံးမှာ6-4နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်။နဒါဟာဒီပွဲနိုင်လိုက်တဲ့အတွက် US Open ကို၄ချိန်မြောက်ပိုဆွဲသွားခဲ့ပါတယ်။ဒီပွဲနဲ့ပတ်သက်ပြီးနဒါပြောတာကတော့
Well the last 3 hours of the match have been very very intense.
ဒီပွဲမှာနောက်ပိုင်း3နာရီကတော့ကိုကြိတ်နေပါ။စိတ်ဓာတ်ပိုင်းဆိုင်ရာအရောရုပ်ပိုင်းခန္ဓာကိုယ်ကြံ့ခိုင်မှုပိုင်းရပါအရန်ကိုပြင်းထန်ပါလေပိသက်ကတော့အများအားဖြင့်မယုံနိုင်တော့အောင်အောင်စရာကောင်းပါလေပိသက်ဒီကုလိုအားပေးတာတနေ့ကြောင်လည်းပါပါလေသူ့ရဲ့ကစားပုံတွေကတကယ့်ချန်ပီယံတယောက်လိုပါပဲသိကောင်းပါလေသူ့အနေနဲ့ချန်ပီယံဖြစ်ဖို့အခွင့်အရေးတွေနောက်ထပ်အများကြီးထပ်ရအောင်မယ်လို့လည်းကျွန်တော်အနေနဲ့ယုံပါလေ
နဒါဟာဒီပွဲနိုင်လိုက်တဲ့အတွက်အခုဆိုရင် Grand Slam ဆုကိုရတာ19ချိန်ရှိသွားခဲ့ပြီဖြစ်ပြီးတော့ Roger Federer ကိုမြင်ဖို့တစ်ချိန်ပဲလိုတော့တာဖြစ်ပါတယ်ခင်ဗျာအမျိုးသမီးဖိုင်နယ်ကိုတော့စနေနေ့ကကစားခဲ့ကြပြီးတော့အမေရိကန်ကနာမည်ကြီး Serena Williams နဲ့ကနေဒါနိုင်ငံကအသက်19နှစ်အရွယ် Bianca Andreescu တို့ပေါ်လူခဲ့ကြတာပါ။ပွဲစားစားချင်းမှာ Andreescu က Serena ရဲ့ service တွေကိုအနိုင်ရခဲ့တာကြောင့်ရှေ့ကနေဦးဆောင်ပြီးတော့ပထမပွဲကို6-3နဲ့နိုင်ပါတယ်။ Andreescu ရဲ့ရိုက်ချက်တွေဟာပြင်းသလို Serena ရဲ့ service တွေကိုတံပြန်လာမှလည်းအပြင်းပြင်းနဲ့ရိုက်နိုင်တာကြောင့် Serena အတွက်တော့အခက်တွေ့စေခဲ့ပါတယ်။ဒုတိယပွဲမှာတော့ Andreescu ဟာ5-1နဲ့ဦးဆောင်နေပြီးမှ Serena ကလီဝါဇရိုက်ပြန်နိုင်တာကြောင့် 5-5 အထိတည်ဖြစ်ခဲ့ပါတယ်။ဒါပေမဲ့နောက်ဆုံးမှာတော့ Andreescu က9-5 နဲ့နိုင်ပြီးတော့ US Open ကိုပထမဆုံးအကြိမ်ပိုဆွဲသွားခဲ့ပါတယ်
။ This wasn't the only time I visualized playing in the finals actually against Serena Williams. I've been
Serena နဲ့ US Open နောက်ဆုံး final မှာကစားရမယ်ဆိုပြီးတော့မြင်အောင်ကြည့်တာဒါပထမဆုံးအကြိမ်မဟုတ်ပါဘူး။အချိန်အတော်ကြာကလေးကကျွန်မဒီအိမ်မက်ကိုမတ်ခဲ့တာပါ။လူငယ်ပွဲကိုနိုင်ပြီးတဲ့နောက်လာအနေငယ်အကြမှာကျမပြောခဲ့သလိုပဲကျမအနေနဲ့ဒီလောက်အထိတက်လှမ်းနိုင်ရမယ်လို့စိတ်ထဲမှာယုံကြည်ခဲ့ပါတယ်။အဲ့ဒီချိန်တွေကစပြီးအိမ်မက်ကိုမက်ခဲ့တာဖြစ်ပြီးတော့အိမ်မက်တွေတကယ်ဖြစ်လာခဲ့တဲ့အတွက်မယုံနိုင်လောက်အောင်ပါပဲ
။ Andreescu တွတ်တော်တာဟာပထမဆုံး Grand Slam ဆုဖလားဖြစ်သလိုကနေဒါနိုင်ငံသားတွေထဲကလည်း Grand Slam Major ဆုဖလားကိုပထမဆုံးအနိုင်ရတဲ့သူလည်းဖြစ်ပါတယ်။ Serena တွတ်တော်ဒီပွဲရှုံးသွားတဲ့အတွက်တစ်ချိန်က Margaret Court တင်ထားတဲ့ Grand Slam ဆုဖလား24ချိန်စံချိန်ကိုမီဖို့ခွေးတစ်ခုလက်လွတ်ဆုံးရှုံးလိုက်ရပါတယ်ခင်ဗျာ ဘောလုံးသတင်းတွေမှာတော့ဒီတစ်ပတ်မှာ Euro 2020ခြေစစ်ပွဲတွေကစားခဲ့ကြပြီးတော့ Netherlands က Germany ကို Germany ပြည်ပေါ်မှာ 4-2 နဲ့နိုင်သွားခဲ့ပြီးတော့ Spain က Romania ကို 2-2 Italy က Armenia ကို 3-2 ပြင်သစ်က Albania ကို 4-2 မရှိပေါ်တူဂီကဆာဗီယာကို 4-2 ခရိုအေးရှားကစလိုဗာကီးယားကို 4-2 မရှိဘယ်လ်ဂျန်ကဆမာရီနိုကို 4-2 မရှိနဲ့နိုင်သွားပါတယ်ဘောလုံးဘိုးရအင်္ဂလန်ကတော့ဘော်ဂေးရီးယားနဲ့ဝင်းဘလီမှာကစားခဲ့ပြီးတော့ 4-2 မရှိနဲ့နိုင်ပါတယ်အင်္ဂလန်အတွက်ဂိုးတွေကိုတော့ဟယ်ရီကိန်းက3ဂိုးစတာလင်းက2ဂိုးသွင်းပေးခဲ့တာပါအင်္ဂလန်သင်းအနေနဲ့လာမယ့် Euro 2020ဥရောပဖလားကိုဘူးဆွဲနိုင်မလားဆိုတာနဲ့ပတ်သက်ပြီးအင်္ဂလန်နီးပြဂါရက်ဆောက်ဂိတ်ကတော့
They're in because they deserve to be in.And
Euro 2020ကိုကျွန်တော်တို့နဲ့အပြိုင်ပိုဆွဲနိုင်တဲ့အသင်း7သင်းလောက်ရှိတယ်လို့ကျွန်တော်ထင်တယ်။ပေါ်တူဂီကလက်ရှိဥရောပချန်ပီယံဖြစ်တယ်လို့ Nations League ချန်ပီယံလည်းဖြစ်တယ်။ပြင်သစ်ကလည်းကမ္ဘာချန်ပီယံပြီးတော့စပိန်နဲ့အီတလီရှိမယ်။နောက်ဂျာမနီကလည်းပြိုင်ပွဲတွေမှာတကယ်ကိုအန်ဒရယ်ပေးနိုင်တဲ့အသင်းပါ။တခါဘယ်လ်ဂျီယမ်နဲ့ Netherlands လည်းရှိပါတယ်။ ဆိုတော့စုစုပေါင်း၈သင်းလောက်ရှိပြီးအားလုံးဟာပိုဆွဲနိုင်ခြင်းရှိတဲ့အသင်းတွေပါ
2022ကမ္ဘာဖလားအပွဲအတွက်အာရှဆုံးခြေစစ်ပွဲမှာမြန်မာအသင်းဟာပွဲဥတွက်အနေနဲ့မွန်ဂိုလီးယားအသင်းနဲ့ကစားတော့မှာမွန်ဂိုလီးယားအသင်းကမြန်မာကိုတကူးကိုမရှိနိုင်သွားပါတယ်မြန်မာအသင်းဟာအာရှဆုံးခြေစစ်ပွဲမှာအုပ်စု F မှာဂျပန်မွန်ဂိုလီးယားတာဂျီကစ္စတန်ကာဂစ္စတန်အသင်းတွေနဲ့တအုပ်စုတဲ့ကြောင်းနေတာဖြစ်ပါတယ်ခင်ဗျာအဂျင်တီးနားနိုင်ငံကကမ္ဘာကျော်ဘောလုံးသမားမာရာဒေါနာကတော့နှီးပြဖြစ်တဲ့ဘောလုံးလောကရဲကိုတစ်ခါပြန်ဝင်လာခဲ့ပြန်ပါပြီဒီတစ်ခါမှာတော့မာရာဒေါနာဟာအာဂျင်တီးနားကဂျင်မနက်ရှီယာ ES ဂရီမာအသင်းကိုနှီးပြဖြစ်တဲ့ခိုင်တွယ်သွားမှာဖြစ်ပါတယ်ဂျင်မနက်ရှီယာအသင်းကလည်းမာရာဒေါနာကိုနှီးပြအသင်းဖြစ်နဲ့ခန့်လိုက်ပြီးတော့မာရာဒေါနာဟာအခုဒီဘောလုံးရာသီကုန်ထိအသင်းကိုနှီးပြဖြစ်ခိုင်တွယ်သွားမှာဖြစ်တဲ့ဆိုပြီးတော့ပြီးခဲ့တဲ့ကြာသပတေးနေ့ကချင်းကြပါတယ်ဒါကြောင့်မာရာဒေါနာဟာ2010ကမ္ဘာဖလားပြီးတဲ့နောက်ပိုင်းမှာဒါဟာအာဂျင်တီးနားမြေမှာပထမဆုံးအကြိမ်ပြန်ပြီးတော့နှီးပြလုပ်တာပါအခုလောလောဆယ်မှာတော့ဂျင်မနက်ရှီယာအသင်းဟာအာဂျင်တီးနားအမှတ်ပေးပြိုင်ပွဲမှာ၅ဘွဲ့ကစားတာမှာတမတ်ပဲရထားပြီးတော့အောက်ဆုံးမှာရှိနေပါတယ်အာဂျင်တီးနားအသင်းကိုကမ္ဘာဖလားရအောင်စွန့်ဆောင်ပေးခဲ့တဲ့ကမ္ဘာကျော်ဘောလုံးသမားကြီးမာရာဒေါနာအနေနဲ့အာဂျင်တီးနားနိုင်ငံရဲ့သက်တမ်းအရင်ဆုံးဘောလုံးအသင်းကိုဘယ်လောက်ထိအောင်မြင်မှုရအောင်စွန့်ဆောင်နိုင်မလဲဆိုတာကတော့စောင့်ကြည့်သွားမှာဖြစ်တယ်ဆိုတာပြောကြရတယ်ပဲဒီဘက်ရအားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက
်ကိုရနိုင်စူးစီးတင်ပြထားတဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုနားဆင်ခဲ့ကြတာပဲဖြစ်ပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှာရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါသေးတယ်။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသေးတယ်။ဒီအစီအစဉ်တွေကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသေးတယ်။VOA စီစဉ်နေတဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။ဒေါက်တာရှင်တို့နားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့ပုဒ်ထူးနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။မနေ့ပြန်ကြတာပြီးနေမနေ့ဖဲ6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ဥကြောစံတာရဲ့မြန်မာရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုပြန်လည်နားဆင်ရမှာဖြစ်ပါတယ်ရှင်။အခုတော့ဒီကနေ့ညပိုင်းတွဲသတင်းချင်းချုပ်ကိုကိုချိုချိုသိန်းကပြောပြပေးပါမယ်ရှင်။
အမေရိကန်မျိုးသားလူညီညွတ်ရေးဆိုင်ရာဂျပန်ပို့ကိုဂျွန်ဘိုလ်တန်ကိုယာလူကနေထုတ်ပြလိုက်တာကြောင့်သမ္မတဒေါ်နယ်ထရမ့်အစိုးရအနေနဲ့အီရန်နဲ့ဆက်ဆံတဲ့နေရာမှာပယ်လိုက်မှုပိုကင်းတဲ့အနေအထားနဲ့ဆက်ဆံလာနိုင်စေမယ်လို့အီရန်အစိုးရပြောခွင့်ရသူကပြောပါတယ်။ဘိုလ်တန်ဟာအမေရိကန်ရဲ့ရန်လိုတဲ့မူဝါဒတရားလက္ခဏာတစ်ခုဖြစ်ပြီးအီရန်ပေါ်မလုံမုံထားရှိသူတူဖြစ်တယ်လို့အီရန်ပြောခွင့်ရအာလီရော်ဘာယီကပြောပါတယ်။ဒီကနေ့ဟာ2000ခုနှစ်စက်တင်ဘာလ17ရက်နေ့ကအမေရိကန်ပြည်ထောင်စုနယူးယောက်ဗာဂျီးနီးယားနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာအကြမ်းဖက်ဝါဒီတို့ရဲ့တိုက်ခိုက်မှုကြောင့်လူပေါင်း3000နီးပါးတေဆုံးခဲ့ရတဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတကတော်မီလနီယာထရမ့်တို့ဟာဒီကနေ့မနေ့7နာရီ46မိနစ်ကသမ္မတအင်ဖြူတော်မှာလုပ်တဲ့ဝန်ထမ်းချင်းအထိမ်းအမှတ်ခိတ္တငြိမ်သက်ခြင်းအခမ်းအနားကိုတက်ရောက်ပါတယ်။အဲဒီအချိန်ဟာနယူးယောက်မြို့ WTO ကမ္ဘာကုန်သွယ်ရေးညီနောင်အဆောက်အဦးကိုပြန်ပေးဆွဲထားတဲ့ပထမလေယာဉ်တစ်စင်းနဲ့ဝင်တိုက်ခဲ့တဲ့အချိန်မှာကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့အမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ကုန်တွေအပြန်အလှန်ချမှတ်တာကြောင့်ကုန်သွယ်ရေးစစ်ပွဲအရှိန်မြင့်နေချိန်မှာပဲအမေရိကန်ကွန်ပစီတချို့ကိုတရုတ်ကကုန်သွယ်ကုန်ကင်းလွတ်ခွင့်ပြုလိုက်ပါတယ်။ကုန်သွယ်ကုန်ထပ်ချမဲ့အထက်မှာမပါတဲ့ကွန်ပစီအမျိုးအစား16ခုစီးရင်ကိုတရုတ်ဘဏ္ဍာရေးဌာနကထုတ်ပြန်လိုက်တာဖြစ်ပါတယ်။အမေရိကန်ဗဟိုဘဏ်ကမိုက်မဲတဲ့လူတွေဟာသူတောင်းဆိုနေတဲ့အတိုင်းအတိုးနှုန်းကိုလျှော့မချတဲ့အတွက်အမေရိကန်ဟာစီးပွားရေးအခွင့်အလမ်းလက်လွတ်ဆုံးရှုံးနေတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဗဟိုဘဏ်စည်းဝေးနောက်တဲ့ဘက်မှာကျင်းပဖို့ရှိပြီးဗဟိုဘဏ်ရဲ့ဆန်အတိုးနှုန်းကိုနောက်ထပ်1.5ရာခိုင်နှုန်းလျှော့ချမယ်လို့ခန့်မှန်းထားကြပါတယ်။မြန်မာဘောလုံးသင်းရဲ့ကမ္ဘာအဆင့်သတ်မှတ်ချက်ဟာအာဆီယံနိုင်ငံတွေထဲမှာအများဆုံးကျဆင်းသွားမယ်လာလာရှိနေပါတယ်။ FIFA ရဲ့ဇူလိုင်25ရက်နေ့ထုတ်ပြန်ကြေညာလက်ရှိအဆင့်135မှာရှိတဲ့မြန်မာအသင်းဟာလာမယ့်ကြာသပတေးနေ့ FIFA အဆင့်သတ်မှတ်ချက်အထိထွက်တဲ့အခါ71ဆင့်ကျပြီး146ရောက်သွားမယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ။
သတင်းချင်းချက်ကိုကိုကျော်ကျော်သိန်းပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်။ဒီကနေ့ညပိုင်း VOA စီစဉ်တွေကိုလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်190တို့ကနေထုတ်လွှင့်ပေးခဲ့တာပါ။ VOA ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.